Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်ရရှင်များရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေနှုတ်ခွန်းဆက်တာလိုက်ပါရစေ။ VOA American တန်ကနေ2018ခုနှစ်မေလ13ရက်တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်လေးကိုလှိုင်းတို့မီတာ24 50 51တို့ကနေဖမ်းယူနားဆင်နိုင်ကြတယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါရစေ။ကျွန်တော်ဆက်မူပါခင်ဗျာ။အခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီမနေ့ကအစီအစဉ်လေးကိုမတ်အင်ဂျင်နိုင်ငံအတူကြီးညာပေးမှာပါ။ပြင်သစ်နိုင်ငံ Paris မြို့လယ်မှာဓာတ်နဲ့တိုက်ခိုက်တာကြောင့်လူတဦးသေဆုံးသွားပြီး၄ဦးဒဏ်ရာရသွားပါတယ်။အီရန်နိုင်ငံမှာရွေးကောက်ပွဲကျင်းပပြီးစီးတဲ့အတွက်ဝန်တာဂုဏ်ယူကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
There are a lot of complaints against him, all of which have to be investigated, and because of the complaints being
made... Now, Malaysia, when you go, how? Now, just about, agri like Samu, Tanja, Jed, in the Patabiro, Sissimu, Pilo, Melo, when you go, Tick.မဟာဒီယာမိုဟာမက်ပြောတော်တာဖြစ်ပါတဲ့သတင်းတော်တင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။အဲ့ဒါပြင်ဥအောင်ခင်ရဲ့မြမကြီးတုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစာရိုက်နဲ့အတူစနေညပိုင်းကတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းပြန်ပြီးတော့နားဆင်ကြမှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ပြင်သစ်နိုင်ငံ Paris မြို့နယ်မှာဓာတ်နဲ့တိုက်ခိုက်သူဟာအစွမ်းရောက်လို့ရှာမှုအဖွဲ့ဝင်တဦးဖြစ်တယ်လို့IS အကြမ်းဖက်အဖွဲ့သတင်းဌာနကပြောဆိုလိုက်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံမှာအစွမ်းရောက်အဖွဲ့တွေကိုချေမှုန်းနေတဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ IS အဖွဲ့ရဲ့လွန်စော်စည်းရုံးမှုကြောင့်အခုလိုတိုက်ခိုက်တာလို့အကြမ်းဖက်တွေရဲ့ Armex သတင်းဌာနကဒီကနေ့မနက်အစောပိုင်းမှာပြောပါတယ်။ဒါပေမဲ့လည်းတိုက်ဆုံသူဟာဘသူဘဝဖြစ်တယ်ဆိုတာမျိုးကိုတော့အထောက်အထားနဲ့အတိအကျပြောဆိုနိုင်တာမျိုးမရှိပါဘူး။ပြင်သစ်နိုင်ငံဟာ2014ခုနှစ်ကတည်းကမဟာမိတ်တွေနဲ့အတူ IS ချေမှုန်းရေးတက်တက်ကြွကြွဆောင်ရွက်လာတာပါ။ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကတော့ဒီလွတ်လပ်မှုရဲ့ရန်သူတွေနဲ့ဘယ်တော့မှဆက်ဆက်ချီးမှာမဟုတ်ဘူးလို့ပြောပါတယ်။ဒါပြင်အကြမ်းဖက်သမားကိုတုတ်တင်နှံခဲ့တဲ့ရဲတပ်ဖွဲ့ဝင်ကိုလည်းချီးကျူးပြောဆိုသလိုဒဏ်ရာရသေဆုံးသူတွေအတွက်လည်းဝန်ထဲကြောင့် Twitter မှာရေးသားပါတယ်။ဒီဓာတ်နဲ့တိုက်ခိုက်မှုအတွင်းလူတဦးထက်မနည်းသေဆုံးပြီးတော့၄ဦးဒဏ်ရာရသွားပါတယ်။နာမည်ကျော်ကစက်ယုံနေတဲ့စားတောက်ဆိုင်တွေရှိတာကြောင့်လူစီကားလာတဲ့အမတ်နှစ်ခန့်အတွင်းဒီတိုက်ခိုက်မှုဖြစ်ပွားတာလို့ရဲတပ်ဖွဲ့က Twitter ကနေတဆင့်သတင်းထုတ်ပြန်ပါတယ်။ဒီတိုက်ခိုက်သူဟာလူ9ဦးကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးအဲ့ဒီထဲက2ဦးသေဆုံးသွားတယ်လို့2ဦးကတော့အပြင်းထန်ဒဏ်ရာရသွားပါတယ်။ကြံအခြား2ဦးကတော့အနည်းကျဉ်းမဲ့ဒဏ်ရာရခဲ့တာပါ။လူငယ်တဲ့3နှစ်အတွင်းပြင်သစ်နိုင်ငံဟာ IS အပြင်တခြားအကြမ်းဖက်အဖွဲ့တွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကိုအချိန်ချင်းခံခဲ့ရပါတယ်ခင်ဗျာ။
ပါလက်စတိုင်းစံနာပြသူတွေကြောင့်အပြက်အစီးတွေဖြစ်ခဲ့ပြီးနောက်တရက်မှာပဲအစ္စရေးအာဏာပိုင်တွေကဂါဇာဒေသဖြတ်တန်းတဲ့နယ်စပ်ကိုပိတ်လိုက်ပါတယ်။တောက်ချာနေကဒါဇင်နဲ့ချီတဲ့ပါလက်စတိုင်းစံနာပြသူတွေဟာဂါဇာဒေသကိုဖြတ်တန်းတဲ့ခရင်ရှလွန်လိုင်ကောင်းတွေကိုချိုးဖောက်ဝင်ရောက်ခဲ့ကြပြီး gas pipeline ကိုမီးရှို့ခဲ့ကြောင်း Israel စစ်တပ်ကပြောပါရယ်။နယ်စပ်မှာရှိတဲ့အပျက်စီးတွေကိုပြင်လို့မပြီးမချင်းအခြေအနေတွေပုံမှန်မဖြစ်မချင်းနယ်စပ်ဖြတ်တန်းသွားလာမှုကိုဆက်ပြီးပိတ်ထားမှာဖြစ်တယ်လို့ Israel ဘက်ကပြောပါရယ်။ဒါပေမဲ့လို့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေအတွက်လောက်သားနယ်စပ်ကဖြတ်တန်းသွားလာခွင့်ပြုဖို့နယ်စပ်ဖြတ်တန်းသွားလာခွင့်ပြုဖို့ရှိမယ်လို့မျှော်လင့်ရကြောင်း Israel စစ်တပ်ကဆိုပါရယ်။ Karen Shalom နယ်စပ်ဖြတ်လန်းဟာဂါဇာ၊ Israel နဲ့ Egypt နယ်စပ်သုံးခုကြားဖြတ်ပြီးဖောက်လုပ်ထားတဲ့လမ်းကြောင်းသုံးခုအနက်တစ်ခုဖြစ်ပါတယ်။နေ့စဉ်ကုန်ကူးတန်းရောင်းဝယ်ရေးအတွက်ဖြတ်တန်းသွားလာမှုအများဆုံးလမ်းတစ်ခုလည်းဖြစ်ပါတယ်။ဒီအတော်တွင်လာမယ့်တနင်္လာနေ့မှာ Israel နိုင်ငံမြို့တော် Jerusalem မှာပထမဆုံး American တန်ယုံတဲ့ဖွင့်ပွဲကျင်းပဖို့ရှိပြီးအဲ့ဒေတော်ပေါင်း800လောက်တက်ရောက်ဖို့ရှိပါတယ်။ American သမ္မတ Donald Trump ရဲ့တမီးဖြစ်သူ Ivanka နဲ့တမတ်ဖြစ်သူ Jared Kushner တို့အဲ့ဒီတန်ယုံတစ်ဖွင့်ပွဲကိုတက်ရောက်မှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကတော့ဗီဒီယိုကနေတဆင့်မေကွန်ပြောကြားမှာပါ။တယ်အဗစ်မြို့မှာရှိတဲ့အရင်အမေရိကန်တန်ယုံကိုဂျေရုဆလင်မြို့တော်ကိုပြောင်းရွှေ့ဖွင့်လှစ်မှာဖြစ်တယ်လို့2019ဒီဇင်ဘာလမှာသမ္မတထရန့်ကကြေညာပြီးနောက်အရှိအလယ်ပိုင်းဒေသမှာကန့်ကွက်မကျေနပ်ဆန္ဒပြမှုတွေရှိခဲ့တာပါရှင့်။
အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကအီရန်နိုင်ငံရွေးကောက်ပွဲကျင်းပပြီးစီးတဲ့အတွက်ဝန်တာဂုဏ်ယူကြောင်းပြောဆိုခဲ့ပါတယ်။လူငယ်တဲ့နှစ်က IS အစွမ်းရောက်တီကိုလုံးဝအောင်ပွဲခံခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အီရန်ရွေးကောက်ပွဲကျင်းပတာပါ။အမေရိကန်နဲ့အီရန်နိုင်ငံသားဆက်ဆံရေးပိုခိုင်မှအားကောင်းအောင်မဟာဗျူဟာမြောက်ညှိနှိုင်းသဘောတူညီထားတာနဲ့ပတ်သက်ပြီးတော့လဲဝါရှင်တန်ရဲ့သဘောထားကိုအခိုင်အမာထပ်လောင်းပြောကြားပါရတယ်။ မနေ့ကစနေနေ့ညနေမှာပြီးဆုံးသွားတဲ့ဒီရွေးကောက်ပွဲရလဒ်တွေကတော့48နာရီအတွင်းသိရှိရမှာဖြစ်တယ်လို့တီးခြားလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပရေးကော်မရှင်ကဆိုပါတယ်ဤရက်လွှတ်တော်အမှတ်နေရာ329နေရာအတွက်ကိုယ်စားလှယ်ပေါင်း 8,000 လောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးသမရဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေကိုရွေးချယ်မှာပါဒါပေမဲ့လည်းဒီလိုရွေးချယ်ပြီးစီးဘူးကတော့လအတော်ကြာညှိနှိုင်းဆွေးနွေးရနိုင်ပါတယ်2003ခုနှစ်ကဤရက်ကောင်းဆောင်ဆက်တမှုစင်ကိုအမေရိကန်ကဦးဆောင်ပြုချခဲ့ပြီးနောက်ကျင်းပတဲ့ဒီစတုဒ္ဒအကြိမ်မြောက်ဒီရွေးကောက်ပွဲမှာမဲပေးသူတိတ်မများသလိုတိတ်အစီအစဉ်တကြလည်းမရှိခဲ့ဘူးလို့တချို့ကထောက်ပြသွားတယ်။ဒစိတ်ကပိုင်းကိုပိုင်အုတ်ချုပ်ခွင့်ရကဒေတာကမဲယုံနေမှာလျှက်စစ်တာအသုံးမဲပေးစနစ်နဲ့ပတ်သက်ပြီးတော့ပြဿနာတချို့ရှိခဲ့ပေမဲ့မဲပေးသူတွေအတွက်အဆင်ပြေခဲ့ပါတယ်လို့မဲယုံကြီးကြပ်ရေးမှူးတဦးကပြောပါတယ်။မိုးစုမျိုးကမဲပေးသူတချို့ကလည်းဒီရွေးကောက်ပွဲကနေနိုင်ငံအနေနဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဖြစ်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်။အဖွဲ့ပေါင်းစုံကြားသဘောထားကွဲနေတဲ့အီရန်နိုင်ငံမှာအဲဆဆွေရောက်ဒီကို၃နှစ်ကြာနှိမ့်နေခဲ့ရတဲ့အချိန်တွင်ဒေါ်လာဘီလီယံတရာလောက်လဲကုန်ဆုံးခဲ့ပါတယ်ခင်ဗျာ
စနေနေ့ကဟာဝိုင်ကျွရဲ့အရှိဘက်ဆွန်မှာချော်ရီပူတွေပန်းထွက်နေတဲ့ကီလာဝေယာမီးတောင်အရှင်ကနေငလျင်ဇက်တိုက်လှုပ်နေတာကြောင့်ပူနာဒေတာအောက်ပိုင်းမှာနေထိုင်သူတွေအနေနဲ့အချိန်တိုအတွင်းသတိပေးချက်ထွက်လာတာနဲ့ဘေးလွတ်ရာကိုပြောင်းရွှေ့နိုင်ရေးအစဉ်သစ်ပြင်ထားဖို့ဒေတာအာဏာပိုင်တွေကကြေညာထားပါတယ်။အမေရိကန်ဘူမိတိုင်းတာရေးဌာနရဲ့ထုတ်ပြန်ချက်အရစနေတရက်ထဲမှာတွင်ဟာဝိုင်ကျွအရှိဘက်ကန်ယိုနာတဝိုက်မှာငလျင်ပေါင်း2000ကျော်လှုပ်ခဲ့တယ်လို့ဆိုပါတယ်။အများစုဟာငလျင်ပြင်းအားနှစ်နဲ့သုံးကြားမှပဲရှိပြီးအပြက်အစီးအထိခိုက်ဖြစ်လောက်အောင်မပြင်းထန်ဘူးလို့လည်းဖော်ပြထားပါတယ်။ဟာဝိုင်မီးတောင်စောင့်ကြည့်လေ့လာရေးဌာနကအမေရိကန်ဘူမိပညာရှင်တီနာနျူးကလည်းမီးတောင်လှုပ်နေတဲ့အခြေအနေဟာဆက်ပြီးမြင့်မားနေတယ်ဆိုတာကိုအဆက်မပြတ်စောင့်ကြည့်နေတဲ့ဗီဒီယိုပုံရိပ်တွေကပြသနေတယ်လို့ပြောပါတယ်။မီးတောင်လှုပ်နေတဲ့အချိန်ကြောင့်ကားလမ်းမတွေမှာပကြားအက်တွေဖြစ်ပြီးချော်ရီပူတွေထွက်လာနေတဲ့အဆိုးဆုံးနေရာတွေဖြစ်တဲ့ဟာဝိုင်ယီကောင်တီတဲကနေရာတချို့မှာနေထိုင်သူတွေဟာမဖြစ်မနေဘေးလွတ်ရာကိုပြောင်းရွှေ့ပေးနေရပါပြီ။တောက်ကြနေကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမီးတောင်လှုပ်မှုကြောင့်ထိခိုက်မှုတွေရှိတဲ့နေရာတွေကိုအ धिक သဘာဝဘေးရန်တွေကြုံတွေ့နေတဲ့နေရာဖြစ်ကြီးညာခဲ့ပြီးလိုအပ်တဲ့အကူအညီတွေကိုပြည်ထောင်စုရန်ပုံငွေအထောက်အပံ့ကနေကူညီဖို့အမိန့်ပေးထားပါတယ်ရှင်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ဆုံးပါ
တနင်္ဂနွေနေ့မနေ့ကင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါရခင်ဗျာရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းအပြစ်မဲ့ရဲသားတွေထိခိုက်ဒဏ်ရာရသေဆုံးခဲ့တဲ့အတွက်ဒီကိစ္စနဲ့ပတ်သက်လို့ပြည်တင်ရှုတ်ချကြောင်းနဲ့အထူးဝန်ထမ်းကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်တရုတ်နိုင်ငံအနေနဲ့သက်ဆိုင်ရာမြန်မာဘာအာဏာပိုင်တွေအနေနဲ့ရောတခြားသက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့အပြစ်ခတ်ချက်ချင်းရဆဲဖို့နဲ့အသက်ဆုံးရှုံးမှုထပ်ဖြစ်လာနိုင်တဲ့အခြေအနေမျိုးတွေကိုတားဆီးနိုင်ဖို့အပြင်တရုတ်မြန်မာနယ်စပ်မှာအခြေအနေတွေအေးစေးတည်ငြိမ်လာအောင်ဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။နယ်စပ်ဒေသကနှစ်နိုင်ငံလူထုတွေရဲ့ဘဝနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေမဆုံးရှုံးရလေးအောင်ဆောင်ရွက်ဖို့ဒီတရုတ်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာစနေနေ့ပိုင်းကမြန်မာစစ်တပ်နဲ့တအောင်းပလောင်တပ်တွေတိုက်ပွဲဖြစ်ပွားခဲ့ပြီးတကြံကာလနောက်ပိုင်းမှာစစ်တပ်ဘက်ကပိုက်ဆိုင်တဲ့ထိုးစစ်ဆင်ခါရာကြောင့်အခုလိုတုံ့ပြန်တာဖြစ်တယ်လို့ PSLF TNL တဲ့ရဲ့သတင်းပြန်ကြားရေးတာဝန်ခံပုံမှုမိုင်းရဲ့ကျော်က VOE ကိုပြောပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ယုံကတော့မူဆယ်မျိုးနဲ့အတွင်းကလူညုံရေးကိစ္စခန်းနေတဲ့နေအိမ်လေးကို KIA နဲ့ TNL အကြမ်းဖက်အဖွဲ့တွေကဝင်ရောက်တိုက်ခိုက်တယ်လို့ဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်အချို့ပါဝင်ဌာနေပြည်သူစစ်တွေနဲ့ဒေသခံပြည်သူစုစုပေါင်း19ဦးသေဆုံးခဲ့ပြီး28ဦးထက်မနည်းဒဏ်ရာအပြင်းထန်ရခဲ့တယ်လို့လည်းဆိုပါတယ်။ပြည်အောင်စုညီညွတ်ရေးညီလာခံတတိယအကြိမ်ပင်လုံကျင်းပဖို့အစိုးရနဲ့ညီညွတ်ရေးတာဝန်ရှိသူတွေကြိုးပမ်းနေကြတဲ့အချိန်မှာပဲအခုလိုတိုက်ပွဲတွေဖြစ်ပွားလာတာပါခင်ဗျာ
။မြန်မာနိုင်ငံတိုင်းဒေသဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေရပ်တန့်ရေးရန်ကုန်မြို့မှာမနစ်စနီနေ့ကငင်းကျန်းစွာဆန္ဒပြသူတွေကိုရဲအာဏာပိုင်တွေအကြမ်းဖက်ဖြိုကွဲပြီးဆန္ဒပြသူ၉ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။ဒါ့အပြင်စစ်ပွဲတွေရပ်ဆိုပြီးတောင်းဆိုသံတွေနဲ့ငင်းကျန်းကျန်းဆန္ဒပြနေသူတွေကိုတံပြန်တဲ့အနေနဲ့တက်မတော်ကိုချစ်မြတ်နိုးသူတွေပါမျိုးချစ်အင်အားစုတွေပါဆိုပြီးကိုကိုကိုအော်ဟစ်နေတဲ့လူအုပ်ကနေအကြမ်းဖက်နှောက်ယှက်ခဲ့တဲ့အပြင်ရဲတွေနဲ့အတူဆန္ဒပြဥဆောင်သူတချို့ကပါဝင်ရောက်ဖမ်းဆီးခဲ့ကြပါတယ်။ဆန္ဒပြပွဲကိုငြိမ်းစုစီဥပဒေနဲ့အညီတက်ဆိုင်ရာရဲအာဏာပိုင်တွေကိုအကြောင်းကြားပြီးမှလှုပ်ဆောင်ခဲ့ပေမဲ့အခုတချိန်မှာအမည်မသိလူတွေကနေဥပဒေမဲ့ဝင်ရောက်နှောက်ယှက်အကြမ်းဖက်ခဲ့တဲ့အပေါ်မှာတော့အခြေအနေတွေကိုအလွန် အလွန်ပဲစိုးရိမ်မကင်းဖြစ်မိကြောင်းဆန္ဒပြပွဲဥဆောင်သူတဦးဖြစ်တဲ့လူငယ်တက်ကြွလှုပ်ရှားသူမက်တင်စာရှင်လက်ကြီးက VOA ကိုပြောပါတယ
်အရှိရဒီရှုတင်ခဲ့တဲ့နီးစုစီအများကြီးရှိခဲ့တယ်အဲ့ဒါတွေကသူကအကြောင်းကြားခဲ့တာအကြောင်းကြားခဲ့တယ်နီးစုစီနောက်ပိုင်းထွက်လာအကြောင်းကြားတယ်သူတို့ပြန်လာမပြန်လာအခက်မလုပ်တော့ဘူးကိုပြောချင်တာကပြောကြတာပေါ့နော်သွားကြတာပေါ့ဆိုတော့အဲ့ဒါလည်းတကယ်လုပ်ခဲ့တယ်မတ်လ9ရက်နေ့မှာတကယ်လည်းလမ်းလျှောက်ခဲ့တယ်ဘာဖြစ်တယ်မှလည်းမဖြစ်ဘူးဘယ်လိုမှလည်းတရားစမခံရအောင်ဖြေရှင်းလည်းဟိုပိတ်ဆို့လည်းမခံရအောင်အခုမှဒီကိစ္စဖြစ်တာတော်တော်ဟိုစိုးရိမ်ပွေရလည်းဖြစ်တယ်မိကုန်းထုတ်စီရလည်းဖြစ်တယ်ပေါ့နော
်လက်ရှိမှာတော့ဖက်စီခံထားရတဲ့ကိုဦးပြန်လွတ်ပေးရေးကြိုးပမ်းနေကြောင်းသူကပြောပါတယ်ရှင
်ထစ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကုအောင်နဲ့မတ်အင်ဂျင်နီယာကိုပြောပြပေးခဲ့ကြတာဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်ကအခုထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamish.voanews.com မှာလည်းအတန်လှုပ်ကျင်တဲ့ဒီပြန်နေတဲ့နားဖမ်းယူနားဆင်နေပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ဒေါ်လာတန်းထောင်နဲ့ချီတဲ့မလေးရှားအစိုးရရဲ့နိုင်ငံတော်ပိုင်ဖွံ့ဖြိုးတိုးတက်မှုရန်ပုံငွေအလွဲတုံးမှုရှုပ်တော်ပုံကိုအစိုးရကပြန်လည်စုံစမ်းစစ်ဆေးနေချိန်မှာဝန်ကြီးချုပ်ဟောင်းဖြစ်တဲ့နာဂျစ်ရဇက်ကိုနိုင်ငံပြင်ပထွက်ခွာသွားခြင်းပိတ်ပင်လိုက်တဲ့အကြောင်းဝန်ကြီးချုပ်အစ်စ်ဖြစ်တဲ့မဟာတီးယာမိုဟာမက်ကစနေနေ့မှာကြေညာလိုက်ပါတယ် One IMMBD လို့သိကြတဲ့အဲ့ဒီနိုင်ငံတော်ရန်ပုံငွေကိုမစ္စတာနာဂျစ်ကိုယ်တိုင်ဦးစီးဦးဆောင်ပြုခဲ့တာလည်းဖြစ်ပါတယ်။ EB သတင်းကိုအခြေခံပြီးတော့ဆက်လက်တင်ပြပေးပါမယ်။မလေးရှားဝန်ကြီးရောဟောင်းနာဂျစ်ရာဇက်ကိုနိုင်ငံရဲ့ပြင်ပထွက်ခွာခွင့်ပိတ်ပင်လိုက်ပါတယ်။သူဟာမေလ9ရက်နေ့မှာကျင်းပတဲ့မလေးရှားအထွေထွေရွေးကောက်ပွဲမှာအရေးနှင်းခဲ့ပြီးတဲ့နောက်နိုင်ငံကို10စုနှစ်6ခုကျော်ဆက်တိုက်ချုပ်ကင်ထားခဲ့တဲ့နိုင်ငံရေးပါတီညီညွတ်သောမလေးအမျိုးသားအဖွဲ့ AMNO ရဲ့ခေါင်းဆောင်အဖြစ်ကနေမီလာဆန်ရနေမှာနှုတ်ထွက်ခဲ့ပါတယ်ရွေးကောက်ပွဲရှုံးနေခဲ့ပြီးတဲ့နောက်နာဂျီဟာသူ့ရဲ့ဇနီးနဲ့အတူသတင်းတပတ်ကြာအလိုက်ရဲ့အနားယူဖို့စီစဉ်ထားတဲ့အကြောင်း Facebook လူမှုကွန်ရက်မှာရေးသားခဲ့ပါတယ်နာဂျီနဲ့သူ့ရဲ့ဇနီးရိုစမာမင်ဆာတို့ဟာပုဂ္ဂလိကပိုင်းဂျယ်လီယင်တစည်းနဲ့အင်ဒိုနီးရှားနိုင်ငံဂျကာတာကိုသွားဖို့စီစဉ်ထားတဲ့အကြောင်းလေကြောင်းခရီးစဉ်စရာပေါက်ကြားသွားပြီးတဲ့နောက်နိုင်ငံတော်ပိုင်ဖွံ့ဖြိုးတိုးတက်မှုရန်ပုံငွေအလွဲသုံးစားမှုကြီးမှာပါဝင်ပတ်သက်မှုနဲ့တရားစွဲမခံရအောင်နိုင်ငံကနေထွက်ပြေးတော့မယ်ဆိုတဲ့ကောလာဟလတွေထွက်ပေါ်လာခဲ့ပါတယ်။မိနစ်ပိုင်းကြာမှာပဲမလေးရှားလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကသူနဲ့သူ့ရဲ့ဇနီးတို့ကိုပြည်ပထွက်ခွာခွင့်ပိတ်ပင်တမ်းမြစ်လိုက်တဲ့အကြောင်းထုတ်ပြန်လိုက်တာပါ။ဒီလိုလုပ်ဖို့သူအမိန်ပေးခဲ့တာဖြစ်တယ်လို့အသက်62နှစ်ရှိပြီဖြစ်တဲ့ရွေးကောက်ခံဝန်ကြီးချုပ်တဲ့မဟာတီးယာမိုဟာမက်ကပြောပါတယ်
။ There are a lot of complaints against him. All of which have to be investigated.And because of the complaints being made, and we find that some of the complaints are valid.
Two young tanker tarry, in as you see, a colonel from Nancy Amava. I don't let Sura, Tanja Jetty Mandala, two young kind of Musi Lazura, Portugal Luapare. A year you move a sort of Jen Luayavare. Didn't you have my lesson or the chart time you had any Pian Flap young people in 9 season Yara Murim looking over?
မဟာဒီယာဟာတမ်းပြီကိုဝင်းကြီးချုပ်ဖြစ်နေ22နှစ်အုပ်ချုပ်ခဲ့ပြီးတော့အနားယူခဲ့ပါတယ်အခုတော့နာဂျီအပေါ်မကြေမနက်ဖြစ်ပြီးတော့နိုင်ငံရေးလောကထဲကိုတကြော့ပြန်ဝင်ရောက်လာတာလည်းဖြစ်ပါတယ်မစ္စတာနာဂျီဟာ2015ခုနှစ်အတွင်းနိုင်ငံတော်ပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေတွေကဒေါ်လာတန်း900ခိုးယူခဲ့တယ်ဆိုပြီးတော့စွပ်စွဲခံခဲ့ရပါတယ်နာဂျီကတော့မဟုတ်မှန်ကြောင်းညှင်းဆိုပြီးတော့နောက်ပိုင်းမှာအမှုကိုပယ်ဖျက်ခဲ့ပါတယ်အခုတော့အမှုကိုပယ်ဖျက်ဖို့ဆုံးဖြတ်ချက်ချခဲ့တဲ့အစိုးရရှိနေချုပ်ကိုလည်းမဟာဒီယာကဖြုတ်ပစ်လိုက်ပါပြီမလေးရှားရွေးကောက်ပွဲရဲ့နောက်ဆုံးစိတ်ဝင်စားစရာအလှည့်ပြောင်းတစ်ခုကတော့ထိမ့်သိမ့်ခံထားရတဲ့ဒုတိယဝန်ကြီးချုပ်ဟောင်းအန်ဝါအီဘရာဟင်ကိုမေလ15ရက်လာမယ့်အင်္ဂါနေ့မှာပြန်လွှတ်ပေးလိမ့်မယ်လို့တမိဖြစ်သူကပြောဆိုနေပါတယ်။တချိန်ကဝန်ကြီးချုပ်ဖြစ်လာဖို့အလားအလာရှိနေတဲ့အန်ဝါဟာလင်းတူဆက်ဆံမှုနဲ့2015ခုနှစ်မှာဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီလိုလောက်ခံရတာဟာနိုင်ငံရေးပျော့ကမကင်းဘူးလို့သူကပြောခဲ့ပါတယ်။အခုတော့မဟာဒီယာကလည်းဘရင်အမိနဲ့အန်ဝါကိုအပြစ်ကနေလွန်ငင်းခွင့်ရအောင်သူအတတ်နိုင်ဆုံးစူးစမ်းပေးမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
ဒီ OE ကသတင်းတော်တွေကိုဆက်လက်တင်ဆက်နေပါတယ်အခုလဲဒေတာတွင်သတင်းလွှာတပုတ်ကိုဆက်ပြောပြကြပါမယ်လာအိုနိုင်ငံမှာတော်ရိုင်းတိရစ္ဆာန်မှောင်ခိုသူတွေလက်ကမကြသေးခင်တုန်းကပဲကဲတင်ထားတဲ့ပန်ဒါဝတ်ဝင်နီလေးတွေကိုဘေးမဲ့တောမှာနေရာချထားပေးဖို့စီစဉ်နေပါပြီပန်ဒါဝတ်ဝင်နီတွေအပါဝင်ရှားပါးလာနေပြီဖြစ်တဲ့တော်ရိုင်းတိရစ္ဆာန်တွေကိုကာကွယ်စောင့်ရှောက်ဖို့လာအိုနိုင်ငံရဲ့ကြိုးပမ်းမှုအစီအစဉ်ကြောင်း
AFP သတင်းဆောင်ပါကိုခြေခံပြီးတော့ကိုအောင်လွင်ဦးကပြောပြပေးမှာပ
ါ Jackie Chan Bruce Lee နဲ့ Peace ငင်းချမ်းရေးလို့မြည်ပေးထားတဲ့ပန္နာနီဝဝင်သုံးကောင်ကိုပထမဆုံးအချိန်ဖြစ်တရုတ်နိုင်ငံနဲ့နယ်စပ်မှာဒီနေ့ဆန်းကလာအိုအာနာဝိုင်နဲ့ကတင်နိုင်ငံပြည်နယ်တော့တောင်းထရစ်ဆန်ထင်းသိမ်းလို့ရှာသူတွေစောင့်ရှောက်ပေးထားတာပါလောင်နိုင်ငံမှာခီးသွွားတွေသွာလာများတဲ့လွန်ပရာဗန်မြို့မှာတရုတ်နိုင်ငံဘက်ကနေတရားဝင်ခိုးသွင်းမှုကြိုးစားခဲ့တဲ့ဇန်နဝါရီလတဲ့ရှာဖွေတွေ့ရှိချိန်မှာစုစုပေါင်း6កောင်ဖြစ်ပေမဲ့လမ်းလျှောက်စာနယ်ဇင်းကပြက်လက်လာတာကြောင့်တဝက်ကတော့တည်ဆုံသွားတဲ့အကြောင်းပန္တာနီတွေကိုထိသိမ်းဆက်လျှောက်ထားတဲ့ဝဝင်တွေလွတ်မြောက်ရေးလှရှာမှုဖွဲ့ Free the Bears ရဲ့လောင်နိုင်ငံဆိုင်ရာမန်နေဂျာစံကလောင်ဘွန်ဆေကပြောပါတယ
် See we first meet them three of them the condition is not really wellAnd we already think the kind of will be passed away.
စားတွေ့တဲ့အချိန်ကလေးကသုံးကောင်ကအခြေအနေတိတ်မကောင်းပါဘူး။ပြင်မယ်လို့လည်းခံမှန်းမိတာပါ။အသက်ရှင်အောင်ကြိုးစားခဲ့ပေမဲ့ကဲဖို့ကတိတ်ခတ်ပါတယ်
။အသက်မသေးချန်နေသေးတဲ့ပန်ဒန်နီသုံးကောင်နဲ့နှစ်ကောင်ကတော့ Free the Bears ဖွဲ့က Jackie Chan နဲ့ Bruce Lee တို့ချစ်စနိုးနာမည်ပေးခဲ့ပြီးနောက်တစ်ကောင်ကတော့အလူရှင်တစ်ယောက်က Peace ငင်းချမ်းရေးဆိုပြီးအမည်ပေးခဲ့တာပါ။ပန္နနီတွေကတော့မကြခင်မှာဒီထက်ပိုပြီးလွတ်လွတ်လပ်လပ်နေထိုင်နိုင်အောင်လဲ Free the Bears အဖွဲ့ကစီစဉ်နေပါတယ
် And they only three of them now remain living alive and it belong to our care
အခုတော့ကျန်တဲ့၃កောင်ကိုကျွန်တော်တို့ပဲစောင့်ရှောက်ထားပါတယ်အခုယာယီထားတဲ့နေရာတွေမှာအကာအရံတွေကြာကြာနာနာမရှိသေးပါဘူးဒါပေမဲ့ပုပ်ပလီကအလူရှင်တချို့ရဲ့ငွေကြေးအထောက်ပံ့နဲ့စောက်လုံရေးလုပ်ငန်းတွေစနိုင်တော့မှာဖြစ်တာကြောင့်အခုထပ်တော့ကောင်းကောင်းမွန်မွန်နေရတော့မှာပ
ါတရုတ်ဗီယက်နမ်ကမ္ဘောဒီးယားထိုင်းနိုင်ငံတွေနဲ့နယ်စပ်ချင်းထိစပ်နေပြီးကုန်းတွင်းမိတ်နိုင်ငံတစ်ခုဖြစ်တဲ့လာအိုနိုင်ငံဟာတောင်းထရစ်ဆန်မှန်ကိုရမှာအဓိကလမ်းကြောင်းတစ်ခုလည်းဖြစ်နေပါတယ်ပန်တန်နီတွေရှာဖွေဖမ်းဆီးရမိမှုနဲ့ပတ်သက်လို့လာအိုအနာဝန်တွေကတစုံတရာပြောတာမျိုးမရှိပေမဲ့ Free the Bears အဖွဲ့ကတော့အမှုနဲ့ဆက်နွယ်ပြီးတရုတ်နိုင်ငံသားတယောက်ကိုဖမ်းဆီးထားတဲ့အကြောင်းပြောပါတယ
် This animal is the first time being found in Laos
လာအိုနိုင်ငံမှာဒီကောင်တွေကိုတွေ့တာဒီတစ်ချိန်ကပထမဆုံးပါဘယ်ကိုပို့ဖို့ရည်ရထားတယ်လဲဆိုတာအတိအကျမသိရပေမဲ့အပျော်မွေးတဲ့သူတွေကိုတောင်းဖို့ဖြစ်မယ်လို့လည်းတော်တော်များများကယူဆနေကြပါဗျာ
မြန်မာတရုတ်အိန္ဒိယနီပေါ်ဘူတန်နိုင်ငံတွေမှာအထက်ရှင်သန်နေထိုင်နေကြတဲ့ပန်တာနီတွေဟာတောင်းထွေးဆံမွန်ကိုတို့ရဲ့အန်ဒီအပြင်ကျင်းလဲချက်ဆားရာတောတောင်တဘာဝတွေထိခိုက်ပျက်စီးလာနေတဲ့အတွက်လည်းရှားပါးပြောက်ကွယ်မဲ့ခြေနေတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်မှုကခင်ဗျာအခုတော့ဥအောင်ခင်ရဲ့မြမအရေးတုံးသက်ချက်ကိုတင်ဆက်ပေးပါမယ်နားဆင်ပါ
ကချင်ပြည်နယ်တတိုင်းဒေသကပရင်းနဲ့ရွှေထွက်တဲ့နေရာတွေမှာဒီနေ့အစောပိုင်းကအစိုးရတပ်နဲ့ကရင်လက်နက်ကိုင်ကြတိုက်ပွဲတွေအပြင်းအထန်ဖြစ်ပွားပါတယ်အစိုးရတပ်ကလေရင်နဲ့ဘုံးချဲတဲ့အထိအင်အားသုံးလာပါတယ်ဒီလိုတိုက်ပွဲပြင်းထန်နေတဲ့တရုတ်ကဂျာဝင်ဆောင်ရွက်တာကြောင့်ယူနန်ပြည်နယ်ဒါလီမြို့မှာကချင်လူမျိုးရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဗန်လာဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ကာကွယ်ရေးဌာနဒုဗိုလ်ချုပ်ကြီးထွန်းထွန်းအောင်ဦးစီးတဲ့မြန်မာကိုယ်စားလှယ်အဖွဲ့တို့ဖေဖော်ဝါရီလ၁ရက်နေ့ကတွေ့ဆုံဆွေးနွေးကြကြောင်းသိရှိရပါတယ်။အဲဒီနောက်တိုက်ပွဲခဏရပ်ဆိုင်သွားပြီးမလနဲ့အပိဓာမှာပြန်လည်ပြင်းထန်လာပြန်ပါတယ်။ဖရင်းနဲ့ရွှေထွက်ရာဒေသကကချင်ပြည်နယ်ကိုင်တပ်ဖွဲ့တွေကအစိုးရတပ်ကဥတီတိုက်ခိုက်တယ်လို့ကချင်ဘက်ကဆိုပါတယ်။ဒါလီအစည်းအဝေးမှာတနိုင်းနဲ့မန်စီဒေသကကချင်တပ်ဖွဲ့တွေကိုဖေရှားပေးဖို့မြန်မာတပ်ကတောင်းဆိုတယ်လို့ကချင်ဘုံမူကြီးနော်ဘူးကပြောကြောင်းဖေဖော်ဝါရီလ23ရက်နေ့ချုပ်အေယာဝတီဘေးမှာပေါ်ပြပါတယ်။ပြင်းပုံနဲ့ရွှေမုံရှိရာတိုင်းဒေသကိုချုပ်ကင်ထားတဲ့ကရင်တိုင်းရင်း14ကိုရုပ်သိမ်းပေးဖို့အစိုးရတပ်ကတောင်းဆိုတယ်လို့ဆိုပါတယ်
။ပြင်းရွှေကြောက်စင်းစတဲ့ကြောက်မြက်တယံဇာရတွေကိုရောင်းဝယ်တာဟာကချင်တပ်ဖွဲ့တူဦးတဲ့လှုပ်လို့ရတဲ့ကိစ္စမဟုတ်ပါဘူး။အစိုးရတက်နဲ့ပြည်내အစိုးရကမပါရင်မလုံနိုင်တဲ့ကိစ္စဖြစ်တယ်လို့ဘုံဘူးကြီးနော်ဘူးကဆိုပါတယ်။ခြေတန်းရောက်အစိုးရတက်ကတိုင်းရင်းမူဂျူဟာမူစတဲ့ထိတ်တန်းရာရှိတွေနဲ့နားလည်မှုမရဘဲကချင်တူဦးတဲ့လုံနိုင်တဲ့လုပ်ငန်းမဟုတ်ဘူးလို့ဆိုပါတယ်။ဝေစုခွဲရနဲ့ပတ်သက်ပြီးအစိုးရတက်နဲ့ကချင်တပ်ဖွဲ့အငင်းပွားတဲ့အတွက်တနင်္ဂနွေကြောင်းမြတ်တွင်တွေကိုတရားမဝင်ဘူးလို့အစိုးရဘက်ကဆူဆွဲလာတာလည်းဖြစ်နိုင်တယ်လို့ဆိုပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာတိုင်းဟာမြန်မာယူနန်စည်းဝါးရေးလမ်းကြောင်းဖြစ်တာမို့ချုပ်ကန်နံအောင်အစိုးရတက်ကအင်အားတို့ချက်ပြီးထိုးစစ်ဆင်နေတာဖြစ်တယ်လို့ဘုံမူကြီးနော်ဘူးကဆိုပါတယ
်မြန်မာယူနန်ကမ်းလှမ်းတွေပုံမကောင်းမလာအောင်တရုတ်အကူအညီနဲ့အဆင့်ပြင့်ဖို့မြန်မာဘက်ကစီစဉ်နေပုံရပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဟာ ยูนานเนี่ยได้ยังคงตัวเล็กเนียรีพิลูที่นี่เอเยี่ยมบุตรยกตัวเล็กยี่จีบาร์เลยถ้าจะตัวเล็กทุกตันต์มังก้าจะวันเสาร์พีทารีมิวมาเมียมาเนี่ยก็เชิญตัวส่งสุนิเวจิมปาปีเกล้าพิบาร์เลยดังนั้นเสพีตัวส่งสุนิเวกูดาสบอตุนังเกบาร์เลยสุนิเวเนี่ยใจกว่าเสสามุกิเมนิบาร์เลยอพยพใครอยากเสียเลมาทูบีมาก็เชิญเนี่ยนังไงสุนิเมลูเมียมาสิกาเปกับพิบาร์เลย
เสียสุยาเข้ามาอพยพใครอยากเสียนั่งเงียบไปเมื่อนั่งสติน่าวไปมาสุยาเนี่ยสิทธะตัดที่จะชาพิลาดามุสุนุยาราเข้าเข้าเรือรู้สบายเลยลุงเนี่ยนั่งสังอาเกลิกาสุยาเนี่ยอพยพใครอยากเสียบุตรบ่ตูทาร์เอเกียนยูเกียนอพยพเย่พับบนเนี่ยมีมาสุยาตะกาลนั่งพอดเอ็ดเว่มาลามาเกียนตะพูนเนี่ยตะพูนพิจาวาร์เอเกียนตั้มหางาทิ้งจูเดนยาโกกาลนั่งพอบี แต่พี่ๆเต็มไปบุอสุยาตะกะยูเอฟองยาวาเลยที่ด้วยพิการมือเดียวเขี้ยบุเจียอุสุกายูฮาร์ดานท่องจดทวีติงชาวเนียวาเลยอพยพใครเสียบุตรบ่ตูเรียกข้ามานับเป็นสิ่งที่ตัวหลานลูกชายเนี่ยหลังยังอุตมะยาวาเลยแต่เมื่อพับวงขยายมาโรดีตั้มมาเจ้ากูโจลงบีเกียนยูเนมิเดอสุยาตะกะเวียนยาวดาลูเกียนเบกะพิวาเลยอพยพใครเสียดงบ่ซียาอองอสุยาตะกะสิสินาลูสุจาวาเล
ยังไงเนี่ยไปเจอตอนนี้ประเทศที่บริเตนเนี่ยอุยบ้านเนี่ยมีอะไรก็ยามาสิกางส่งไปกูยืมอยู่กูพี่สุนีจับีมีมาสิจักกูอุติเตะเข้าไปอเมริกามาสุนีนี่จับมาเลยแต่ไม่แม้เอ็นยังทั้งเนี่ยงานก็สิอุติจูไม่เอาแรงกูซึ่งอยู่รอบเอ็งกูไปพัฒนาเส้นมาจามีก็ชิมยังไรบาร์เลยเอ็นยังสิจักกันเลยมีมาตั้งเนี่ยผู้อังสงยตีมีมาสิบุรีกูสิยืมเลี้ยงปีบูตบอดูท้าวาเลย เดี๋ยวก็รอกระเช้าปีนี้สิพ่อแม่ยามาตั้งเนี่ยกระเช้าไปด้วยส่งสุนีในองค์เจ้าเวสิสัตย์ที่เทเรนเนี่ยพิจิตรบีเฉพาะส่วนยามยามาสิตาเนี่ยผู้อังสงยผู้ตบตุ้งจ้าวเลยยุชยากาเลยยามาสิตาลุยากุเสลเลทเอาการพีเสลเลเนี่ยยังจานีวันเลยถ้าเจ้าเอ็งเลยเนี่ยอุยบากาสิยเสตุเอ็กยูเนี่ยเจนีพิจิตรมาหมู่บ่าวแต่ยังนั่นเลยเนี่ยคนฟุ่ยพ่อเวเนี่ยมีเอาไปมหาไม่ฟุ่ยการอ
ธรรมดาเด็กอุ้ยมีนิยายกิจสัมมาปาวเวนลันในเรื่องเมลูมีอะไรนี่จะว่าได้ดังนั้นเมื่อเส้นทางสุยาลุชินีเดสุยาเนสุยาใจเลิกเห็นสังเกตุกูยงจิมูเตชิบุเมียเจ้าติมพิอะไรอย่างนั้นเนี่ยยามาอีตงเดชกูน่าเสียงกิจาราพิบาร์เรฮุโรดอลลาร์ดันติสเดอเมริกันอีเดียนโดอังกฤษอัดปุชชาเจกูน่าเสียงวะ
All in the same boat.
Salungbanga A L L Olga Along I N Inga Tema T H E the S A M E the same Dudu B-O-A-T, boat ga, hli, tamam ho, timo, suro. Sakawai kunye, tayai, tibi ga ro. Ti dzine ma, tamam ho, timo dzine ma, alung yang ni da bo. Di dongye idiom, tibi ga li, shimare. Miete, pine de ma, hli dzine, timo dzine, de ma, yang ni de sui. Tui chung niyare, keke, piatana gu, alung dudu, yin sayame, chi ni, puwam yu yang ni da gu, sluda pipare. Diniya pino. ยี่บ่าวมิชิลุลามิชิตูดูพิเดตเวจังเลยรามีเบโกตูดูพีดเวยินสัยจะยาบุเชนีโกสโลราพิบาร์เลยอีดิมตรงยาพิอมิสุยโนชมารุมยามามาสูบวารุจูเบจินตูเรอุสุจินตูเรเดลีเดซีตะคีเดตวาร์สุยเลดีตรงโกยินยวนตรงเฮบาร์เลยดีตรงเนปัตเตลูจอร์จกูปีเรอุมาโกน่าสินจิจายาอ๋อ
If our company closes down, we're all in the same boat. We will lose our jobs, and we'll have to look for new ones.
Chinoro gomni da pipiya me chini yao yin. Chinoro alung bwaru dwi pija me. Alok pija me. Alok tidwi shaja ya me. Ludiwe ya wale. Umago nadakao na sinji jaya ao.
If our company closes down, we're all in the same boat. We will lose our jobs, and will have to look for new ones. Don't rock the boat.
ဖြစ်ပါလေ။စာလုံးပေါင်းက DO apostrophe NT don't ကတော့မလုပ်ဖို့ကိုရည်ညွှန်းတာပါ။ ROCK rock ကဒီနေရာမှာ verb ကရိယာဖြစ်အသုံးပြုထားပြီးလှုပ်တာလွှဲတာလို့အဓိပ္ပာယ်ရပါလေ။ THE the BOAT the boat ကလှေသင်းမော်ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လှေကိုမလှုပ်နေပါရှင်။လှေကိုစီးနေတဲ့လူကလေကိုလှုပ်ရင်ဘလို့ဖြစ်တယ်လဲဆိုတာတော်ရရှိများသိကြမှာဖြစ်ပါတယ်။လေမောက်မှာပေါ့ရှင်။နေ့စဉ်အတုံးမှာလဲ Don't rock the boat ရဲ့ idiom အဓိပ္ပာယ်ကတော့အခြေအနေကိုပိုဆိုးအောင်ပြောင်းသွားအောင်ပြဿနာဖြစ်အောင်ဘာမှမလုပ်ပါနဲ့လို့ဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာဘန်းစကားရဆိုသူ့ဖာတာသူရှိပါစေဝင်မနှောင့်နဲ့လို့ဆိုလိုတာဖြစ်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြကြရအောင်။
The wedding is getting close. So don't rock the boat by saying bad things about the groom's past.
မင်္ဂလာဆောင်ကနီးနေပြီလေ။ဒါကြောင့်သူတို့သားရဲ့အတိတ်ကဆိုးခဲ့တဲ့အကြောင်းတွေကိုသွားပြီးဝင်မနှောက်နေနဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The wedding is getting close. So don't rock the boat by saying bad things about the groom's past.
ခုဆက်လက်တင်ပြပေးမှာကတော့
Miss the boat
ဖြစ်ပါလေစာလုံးပေါင်းက MISS Miss ကဒီနေရာမှာကရိယာ verb အဖြစ်အသုံးပြုထားတာဖြစ်ပြီးလွတ်သွားတာကိုဆိုလိုပါတယ် THE the BOAT boat ကသင်္ဘောဒါမှမဟုတ်လေဆိုတော့စကပိုက်ထုံရဲ့လုံောက်ဒီပဲကတော့သင်္ဘောလွတ်သွားတာလေလွတ်သွားတာပေါ့ဒီနေရာမှာဘုတ်ထားနေ့စဉ်ဘဝမှာခွင်လန်းကောင်းတရက်နဲ့ရည်ညွှန်းတင်စားပြီးတော့ပြောထားတာဖြစ်ပါတယ်။ဒါကြောင့် Mr. Boat ကကို့အတွက်အခွင့်လန်းကောင်းတရက်ကိုလက်လွတ်သွားတာကိုရည်ညွှန်းတာဖြစ်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြကြရအောင
်။ I missed the boat in applying for scholarships from the top university. I did not mail my application in time to meet the deadline.
အဲ့ဒီထိတ်တန့်တက္ကသိုလ်မှာပညာတော်သင်ဆုလျှောက်ဖို့ကျွန်တော်လွတ်သွားတယ်။ကျွန်တော်လျှောက်လွားပြည့်ရဲ့အမိစာတိုက်ကနေမထည့်ပြလိုက်ဘူးလေလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I missed the boat in applying for scholarships for the top university. I did not mail my application in time to meet the deadline.
Miss the boat ကအခွင့်ကောင်းလက်လွတ်သွားတယ်လို့အဓိပ္ပာယ်ရတော့အခွင့်ကောင်းကိုလက်လွတ်မခံနဲ့ဆိုရင်ဘယ်လိုပြောမလဲ
Don't miss the boat
လို့ပြောလို့ရပါတယ်စာလုံးပေါင်းကစောစောက miss the boat ရှိမှာ don apostrophe t ကိုတက်လိုက်ရုံပဲဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Don't miss the boat to do business in Burma
မြန်မာနိုင်ငံမှာစီးပွားလုပ်ဖို့ခွင်လန်းကောင်းကိုလက်လွတ်မခံနဲ့လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Don't miss the boat to do business in Burma.
တော်ရရှိများကိုဒီသတင်းပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
In the same boat, don't rock the boat, miss the boat, don't miss the boat.
တို့ဖြစ်ကြပါလေ။နောက်တစ်ပတ်ခုလိုချင်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မြနာစင်ကြပါရှင်
။ဒါကတော့ဒေါ်လာလတန်စီစဉ်တစ်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်က2018ခုနှစ်မေလ13ရက်တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ2440 50တိုပြင်လိုင်းလံမီတာ190 kHz 1509ကလည်းတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ် Facebook ကလည်းနားဆင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့စနေညပိုင်းတုန်းကတင်ဆက်ခဲ့တဲ့ဓာတ်ရိုက်လိုင်းဆွေးနွေးချက်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ကိုအောင်လင်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့ဒီမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးမှာနိုင်ငံရေးပါတီရဲ့အခမ်းအနားကိုဆွေးနွေးမှာဖြစ်ပါတယ်အခုဆိုရင်လွတ်တော်ဂျာပြတ်ရွေးကောက်ပွဲကြီးကျင်းပဖို့ရှိရချိန်မှာပဲနိုင်ငံရေးပါတီတွေတချို့လည်းထပ်မံထွက်ပေါ်လာပါတယ်ဆိုတော့ဒီမိုကရေစီအတွင်းကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာပါတီတွေထွက်ပေါ်လာခြင်းအပြင်အဆိုအကောင်ဘလို့အကျိုးဆက်တွေရှိနိုင်တယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးလည်းလီလိုက်မှာကိုရောက်နေပါပြီတူဦးကတော့ကျွန်တော်ဒီတချင်းကဒီတိဘောမြို့နယ်လွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ပြီးတော့အခုတော့နိုင်ငံလေးလာသူတူဦးဖြစ်နေရပ်တည်နေတဲ့ဦးရဲထွန်းဖြစ်ပါတယ်နောက်တူဦးကလည်းပဲဒီ1990ပြည့်ရွေးကောက်ပွဲမှာတော့စကိုင်းတိုင်းပလဲမြို့နယ်လွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ဦးတဲ့ဒေါက်တာတွတ်စိဖြစ်ပါတယ်အခုနှစ်ဦးဆုံးလည်းရှိနေပြီဆိုတော့ကျွန်တော်တို့အစီအစဉ်စတင်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆရာဦးရဲ့ထုံးတုံးသက်ချက်ကိုကြားကြပါရခင်ဗျာကျွန်တော်တို့ဒီနားလေထားတာဆိုရင်တော့ဒီနိုင်ငံရေးပါတီတွေဆိုတာရေဝီအားဖြင့်နိုင်ငံရေးကိုဦးဆောင်တဲ့ဖွဲ့စည်းဖြစ်ပါတယ်ပါတီကြီးကြီးငယ်ငယ်ရက်တိရက်တစ်ခုခုထောက်ခံမှုတစ်ခုကိုခိုင်ရမှာစုပ်ပြီးရက်တိလေးလည်းရှိပါတယ်ဆိုတော့ဥပမာတိုင်းရင်းသားတို့လူ့သမားတို့လူမျိုးတစ်မျိုးလူရန်းသားတစ်ခုကိုအခြေခံတဲ့ရက်တိချက်မျိုးပေါ့လေဆိုတော့မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပါတီတွေရဲ့အခြေအနေရောဒီလိုခိုင်ခိုင်မာမာမူဝါဒတစ်ခုအပေါ်မှာပဲဖြစ်ဖြစ်ထောက်ခံမှုအပေါ်မှာပဲဖြစ်ဖြစ်ရက်တိနေနိုင်ကြတဲ့အခြေအနေမျိုးရှိရလားဆရာဦးရထောင်း
အခုလောလောဆယ်အားဖြင့်တော့ဟိုပါတီတွေကနိုင်ငံရေးပါတီတွေကသူတို့ရဲ့မူဝါဒတွေလက်တည်ချက်တွေကြေညာထားတာတွေတော့ရှိတာပေါ့လေရှိတဲ့အခါကျတော့ဟိုရေပြည်အားဖြင့်တော့ဒီမိုကရေစီအရေးကိုပဲပြောကြပါတယ်ဒီဟိုခေတ်ကာလကလည်းဘယ်လိုဖြစ်နေတုန်းဆိုတော့ဟိုဆိုရှယ်လစ်စီဝိုင်းဆိုရှယ်လစ်စနစ်တို့အရင်းရှင်စနစ်တို့ဆိုတဲ့အရင်တုန်းကလိုဒီနိုင်ငံရေးစနစ်တွေကိုဟိုစိတ်မပြောတော့ဘဲနဲ့အဲဇက်ကစီဝါရေးစနစ်နဲ့ဒီမိုကရေစီပေါ့နော်အဲ့ဒီဟာကိုပဲအဲဒီဟိုမှန်နေဆိုပြီးတော့ကျွန်တော်တို့ဒီလေသူကလည်းနိုင်ငံရေးလေသူကလည်းအဲ့လိုဖြစ်နေကြတဲ့အခါကျတော့အဲ့ဒီမှာကတော့အတူတူဟိုအားလုံးကအတူတူလို့ဖြစ်နေကြတာပေါ့လေအဲဒီကွဲကြတာကွဲပြားတာတစ်ခုကတော့ကျွန်တော်တိုင်းသားပါတီတွေနဲ့အဲဒီအဲဒီမျိုးကြီးတမားလူမျိုးတွေကိုကိုသားပြုတဲ့เนาะဟိုဒီဟောပေါ့เนาะဒီမှာကနိုင်ငံရေးပါတီကြီးတွေပေါ့အဲ့ဒါကတော့ဟိုလူမျိုးအခြေခံတာပေါ့เนาะတိုင်းရင်းသားပါတီကြီးတွေလူမျိုးအခြေခံပြီးတော့ဟိုဒီဒီတုံးကိုကိုသားပြုတဲ့ပါတီတွေကတော့လူမျိုးစုံတိုင်းရင်းသားပေါင်းစုံဟိုကိုကိုသားပြုတယ်ဆိုပြီးတော့အဲ့ဒီလိုမြန်မာနိုင်ငံရဲ့တနည်းအခြေအနေကတော့အဲ့လိုဖြူချာချာကြေရတဲ့ဒီကပြင်းနေရတော့အဲ့ဒါလောက်ပဲသင်္ချာကြာရှိရသေးတယ်ကျန်တာတွေကတော့ဟိုစိတ်ကြည့်တော့မကွဲပြားလာဘူးပေါ့နော
်။နော
က်မှမှတဖြည်းဖြည်းတမကွဲပြားလာမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆရာဒီနေ့မှကျွန်တော်ကြားပြပြီးဆရာတို့ခုမေးချင်တာဒါလို့ပါတီမူဝါဒတွေကဒါလို့တိုက်ပြီးကွဲကွဲပြားပြားမဖြစ်ဘူးဆိုလို့ရှိရင်ဟိုဥမာထားပါတော့လက်ရှိဟို NLD ပါတီကထောက်ခံမှုအားကောင်းနေတယ်ဆိုတော့သူတို့ကိုမထောက်ခံရလောက်တခြားပါတီတွေကိုဟိုထောက်ခံမှုရလောက်အောင်ဟိုဘယ်လိုပြောမလဲဟိုထောက်ခံလာစရာအကြောင်းအရှိပါမလားဆရာဒါလို့သာငွေရတွေကကိုယ်ကပြပြမရှိကြဘူးဆိုရင
်ဟုတ်ပါရဲ့ဟိုဒါကြောင့်ပဲအခုဟိုကျွန်တော်တို့ဒီမြေပေါက်ပွဲရန်လတ်တွေကြီးလိုက်တဲ့အခါမှာကျွန်တော်တို့ဒီမူလပေါ့နော်မူလအာဏာကိုဆုတ်ကန်ထားခဲ့တဲ့ဒီကမ္ဘောဒါဟောင်းနေတာနေပြီးတော့ကမ္ဘောဒါကနေမျိုးထုတ်လိုက်တဲ့ပြောင်းလဲချမ်းဆိုင်ဖွင့်ပေးပါတီနဲ့ NLD ဆိုပြီးတော့ထောက်ခံတဲ့ဟိုဒီလိုထောက်ခံနေရတဲ့အများဆုံးရတဲ့မှတ်ပါဒီကအဲ့လိုဟိုဒီသင်္ချာချာဖြစ်နေတာပေါ့လေသင်္ချာဖြစ်နေပြီးတော့ပြန်တဲ့ ဒီကျွန်တော်တို့ဒီမိုကရေစီပါတီတွေကတော့ဟိုစိတ်ပြီးတော့ထောက်ခံမယ်အဲ့ဒါလောက်အင်းအင်းနဲ့အားနဲ့မရကြဘူးပေါ့နော်အဲ့လိုဖြစ်နေတော့သူတို့နှစ်ပါတီမှလည်းတကယ်ကတော့ဟိုဒီမိုကရေစီနဲ့ဒီကစီဝိုင်းစင်းနဲ့တွားလာခြင်းကတော့အတူတူပဲသို့တော်လည်းအဲသူတို့တမိုင်းကြောင်းနေနဲ့ထိုင်ထိုင်တဲ့အခြေအနေပေါ်မှာပဲတမိုင်းကြောင်းနေဆိုတာကတော့ဟိုတိုင်းပြည်ကိုရှင်းရဘော်ဒီတော့အောင်လာအထုတ်ခဲ့တဲ့အဲတမိုင်းကြောင်းရှိတဲ့လူနဲ့ဘာမှကျွန်တော်တို့ဒီမလုဖူးမကန်ဘူးတဲ့ဒီမလုဖူးမကန်ကြဘူးတဲ့အခါကျတော့နောက်ကျမှဆက်ပြီးတော့အမဲတဲ့ပိတ်မရှိတဲ့ပါတီပေါ့အဲဒီလိုကြံရတဲ့အနေအထားမျိုးပဲဖြစ်နေသေးတယ်ဒါကြောင့်မလို့ဒီ NLD ကတော့ဘာပဲရှိရပြေးနေနိုင်တာပေါ့လေ
ဟုတ်ကဲ့ပါဆရာဆိုတော့ကျွန်တော်ဆရာဦးတက်ဆွေကိုလည်းမေးချင်ပါတယ်ဆရာဟိုဆရာဒီဟိုလွတ်တော်ကိုယ်စားလှယ်တူဖြစ်နေတယ်ဆရာလည်းတွေ့ကြုံရှိခဲ့ဘူးလေဆိုတော့အခုကျွန်တော်တို့ဒီမှာကပေါ်လေဟိုနိုင်ငံရေးပါတီအခြေအနေအနေနဲ့ကဒီလိုမူဝါဒတို့ပေါ်လေဒီလိုထောက်ခံမှုတစ်ခုခုပဲဖြစ်ပေါ်လေဟိုတိုင်းရင်းသားတို့လူမျိုးအလုသမားလူရန်းစားလူမျိုးလူရန်းစားတစ်ခုခုပဲကိုစားပြုတာမျိုးပဲဖြစ်ဖြစ်ပေါ်လေဒီလိုမျိုးရက်တည်ပြီးတော့ဟိုမူဝါဒတို့ထောက်ခံမှုတို့ရက်တည်ပြီးတော့ဟိုပါတီကိုအခြေမခံနိုင်တာဘလို့အခြေအနေကြောင့်လဲဆရာ
ဟုတ်ကဲ့ခင်ဗျာနိုင်ငံရေးပါတီဆိုတာဒီမိုကရေစီစနစ်မှာမရှိမဖြစ်တလို့ရတဲ့နိုင်ငံရေးပါတီတွေပေါ့နော်သို့တော်လည်းပဲကျွန်တော်တို့ဗမာနိုင်ငံရဲ့မြေမောက်ဖြစ်တဲ့မိုင်းမှာကျွန်တော်တို့ဥပ1990ကစတွေ့ရင်အဲဒီကပါတီအများဆုံးမြန်235ခုရှိပါတယ်အခုလဲဟိုတရားအောင်ပေါ့နော်ရှိတာတော့ဟိုဒါပေမဲ့လို့ခုနဥယျာဉ်ထွန်းဆွေးနွေးသလိုတွတ်တော်မှာတော့နေရာရတာပါတီကြီးနှစ်ခုပဲရနေတယ်အနေထားနောက်တစ်ခါဟိုတိုင်းရင်းသားပါတီတွေပေါ့နော်ဒီပေါ်မှာကျွန်တော်မြင်တာကတော့နည်းနည်းလေးဟိုကွဲပြားမှုရှိတယ်ခင်ဗျာအမှန်နိုင်ငံရဲ့ဒီကနေ့အနေထားဟာဒီဖွဲ့စည်းပုံအောက်မှာလောက်ရတဲ့အဲလွတ်တော်အခြေအနေလွတ်တော်အတွက်မဲပေးကြတဲ့အနေအထားတစ်ခုနောက်တစ်ခုကဒီနေ့အခြေအနေဒီသမ္မတရွေးချယ်တင်ရောက်တဲ့သမ္မတ20ရှိလာပေမယ်လို့ပမာနိုင်ငံရဲ့နိုင်ငံရေးဟာအဖြူနဲ့အမဲအဆင့်ကမကျော်နိုင်သေးဘူးလို့ကျွန်တော်မြင်တယ်ဒီဟာကိုလူလူကကောင်းကောင်းသိတော့ကဒီမဲနေတာကိုဖြူအောင်လုပ်ရေးကိုသူကဦးစားပေးကြတယ်လွတ်တော်အမတ်ဘသူဖြစ်နေနေလွတ်တော်ဟလာဟို sorry ဟိုပါတီရဲ့မူဝါဒတွေဘယ်လိုပဲဖြစ်နေနေမဲရာကနေဖြူတဲ့ဖြော်လုပ်မဲ့အဆင့်လိုလူလူကနားလည်နေတော့ကနိုင်ငံရေးပါတီတွေအသက်တွေပေါ်လာပြီတယ်လို့ကျွန်တော်မြင်တာကတော့အသက်တွေနေရာမြဲမြဲရစရာကျွန်တော်အပြစ်စရာလို့ပြောတာတော့မဟုတ်ဘူးနော်တကယ်လို့အခြေအနေရအဲ့လိုဟိုဖြစ်နေတယ်ဒါကြလေပဲနိုင်ငံရေးပါတီတစ်တီဥမာဟိုအလုသမားဟိုအခြေခံတဲ့ပါတီတွေလိုအပ်တာတော့အမှန်ပဲလူငယ်ဖြစ်ဖြစ်ဆော့ဆတ်တဲ့ပုံလိုအပ်တာတော့မှန်ပေမယ့်လို့အဲ့လိုဖြစ်လာရင်တော့ဒါဥရောကြိုးစားရမယ်သို့တော်လည်းပဲတကယ်အဆုံးဖြတ်မှာတော့ကျွန်တော်မြင်တာကခုချိန်ထိဟာအမဲရောင်တွေကိုနဲအောင်လုပ်နိုင်တဲ့ပါတီကိုပဲပုံအောချမလားလို့ကျွန်တော်တို့အဲ့လိုမြင်ထားသေးတယ်ခင်ဗျ
โอเคပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်မှမှာရောက်နေပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့ပါတီတည်ပေါ်တာဒီမနေ့ပတ်သက်လို့အကောင်းဘက်ကကြည့်နေဆိုရင်တော့ရှင်းရှင်းရဲ့အရေးတော်ပုံကပေါ်ဆင်းလာတဲ့နိုင်ငံကောင်းဆောင်လောင်းတွေကျောင်းသားကောင်းဆောင်လောင်းတွေဟာဒီကိုအကျိုးပြုဖို့အတွက်ပွားချောင်းရဲတွေလည်းကျွန်တော်ယူဆပါတယ်နံပါတ်1အနေနဲ့ကတော့အကျိုးဘက်ကကြည့်မယ်ဆိုရင်တော့ပါတီကြီးများဟာလူကြီးဥထားပြီးရောမျိုးစီကောင်းဆောင်များသည်ဒီနေ့မျိုးကိုမတူဆောင်နိုင်ခြင်းပြည်ကြခွင့်ပြုခြင်းများအခြားအမျိုးသားမျိုးမျိုးကိုပြည်ဆောင်နိုင်ခြင်းကိုဟိုခေါ်သွားနေပါတယ်အမေရိကန်နိုင်ငံတို့တိတ်ချစ်ကြကောင်းပါတယ်အမေရိကန်နိုင်ငံပါတီတစ်ခုပဲရှိပါတယ်အာနာရှင်စနစ်မှာမော်မော်ထွန်းအောင်လည်းတမတ်တန်ကိုနှစ်နှစ်ပဲထားပါတယ်နှစ်ဆက်ပဲထားပါတယ်အဲကြောင့်အမေရိကန်နိုင်ငံပြည်ချင်းကိုမွေးစားတယ်ဥတ္တန်ကိုသူတို့အနာယူချိန်ပါတယ်ဥတ္တန်ကိုဝါယူပြန်မသွားနိုင်အောင်ဆိုပြီးတော့သူသူအမိသားရနေတယ်အဲရာယူပြေးစားပြီးတော့သူ့ကိုဟိုအကောင်းဆုံးဖြစ်အောင်ခပညာချင်းဖြစ်ပြီးတော့ဒီမှာမွေးသားထားပါတယ်ခင်ဗျအဲ့ဒါကိုသိနေပါခင်ဗျ
โอเคคุณคุณมองเลยซื้อเนี่ยเจื้อป่ะနောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကိုတီးလည်မှုကကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်နေရတော့ကျွန်တော်တို့တိုင်းလားပါတီကိုအဓိကကျွန်တော်တို့ကတော့လိုလားပါတယ်ခင်ဗျဘာဖြစ်လဲဆိုရင်တော့ကျွန်တော်ပြောရမယ်ဆိုရင်တော့တိုင်းသားပါတီတွေကတော့တိုင်းသားကိုကုစားပြုတဲ့တိုင်းသားပါတီတွေကိုလိုလားပါတယ်။နောက်ပြီးတော့ကျွန်တော်ကြိုတော့ပြောရမယ်ဆိုရင်တော့2000 ီနေ့2020မှာဒီကဝယ်အားနော်ကျွန်တော်တို့ကြက်လာခဲ့မယ်ဆိုရင်နော်တကယ်ဒီလူတို့ကိုစားပြုတဲ့နော်ခေါင်းဆောင်တွေကျွန်တော်တို့ပေါ်ထွက်လာဖို့လိုတယ်တင်ပေးဖို့လည်းလိုတယ်နော်တကယ်ဒီလူတို့ကိုကျက်တဲ့ဝင်ဝင်အကူအညီပေးနေတဲ့ဒေါ်နောင်လာတို့လိုလူမျိုးပေါ့နော်နော်တော့ဒီအခံတို့လိုသူမျိုးတွေကိုတင်ပေးဖို့လိုတယ်ခင်ဗျ
โอเคကိုတီလည်းမှုဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုဟို Facebook တရားနေမှတ်ချက်တွေပေးထားတချို့လည်းရှိနေပါသေးတယ်တချို့တော့မဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
မထွေးဆိုတဲ့အကောင်ကတော့တပါတီစနစ်ကြောင့်မြန်မာနိုင်ငံဆင်းရဲခြင်းကနေပြီးတော့အများပြည်သူကောင်းစားရေးအတွက်ဥတည်ပြီးတော့ပါတီစုံဒီမိုကရေစီစနစ်ရောက်ရှိဖို့အသက်ပေါင်းမြောက်များစွာရင်းခဲ့ရတဲ့အတွက်အခုမြန်မာနိုင်ငံအသွင်ကူးပြောင်းရေးမှာထွက်ပေါ်လာတဲ့ပါတီအသစ်နဲ့အဟောင်းတွေအားလုံးအမြင့်ချင်းတူပြီးတော့မိမိကိုယ်ကျိုးနဲ့အပေါင်းပါလူတစုအတွက်မရှိဘဲနဲ့ငကိုထားရှိတဲ့ရည်ရွယ်ချက်အတိုင်းအများပြည်သူအပေါ်မှာစေတနာအမှန်အပြည့်ဝထားရှိဖို့အလိုအရေးကြီးပါသည်ဆိုပြီးရေးထားပါတယ်လှသည်ဆိုတဲ့အကောင်ကတော့ပါတီဆိုတာကတော့ယုံကြည်ချက်တူတူတွေစုစည်းထားတဲ့အဖွဲ့ပါပဲတဲ့ပါတီအားလုံးကနိုင်ငံရေးထဲမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ခြင်းလို့ဖွဲ့စည်းတယ်လို့ရေးပူရအဖြစ်မှတ်ယူရပါတယ်ပါတီမဖွဲ့ဘဲနဲ့နိုင်ငံရေးလုပ်နေတဲ့သူတွေလည်းရှိနေကြတာတော့အများအမြင်ပါပဲရှိတဲ့ပါတီအရေးအတွက်ထက်များနေရင်တော့နိုင်ငံအတွက်မကောင်းတာသိကြပါတယ်လက်ရှိဥပဒေအရပါတီတိုင်းကအနည်းဆုံး300ပြောင်းရမယ်ဆိုတာကောင်းပါတယ်ရွေးကောက်ပွဲအတွက်ပါတီမှတ်ပုံတင်တာဆိုရင်တော့တနည်းအားမမှမနိုင်ရင်တော့ဒီပါတီတွေဖျက်သိမ်းပစ်လိုက်ဖို့ဥပဒေကိုပြင်သစ်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
โอเคကျေးဇူးပါဆိုတော့ဆောစောကဒီဆွေးနွေးရသူတွေထဲမှာလည်းထောက်ပြတော့ရှိပါတယ်အခုဒီ Facebook စာတချို့မှာလည်းတွေ့ပါတယ်သူတို့ကတော့ဒီနိုင်ငံရေးပါတီများအောင်သဘောမချတဲ့သဘောထားတွေလည်းရှိပါတယ်ဒါပေမဲ့တချို့ကလည်းဒီဟိုတန်းသားတွေကိုကိုစားပြုတဲ့လူနည်းစုပါတီလိုမျိုးတွေရှိနေတဲ့လူနည်းစုကိုယ်စားလှယ်တွေဟိုနေရာပေးနေတဲ့ဆိုအမြင်တွေလည်းရှိပါတယ်ဆိုတော့ဒီနေရာမှာဆရာဦးရထွန်းကိုမေးချင်ပါတယ်ဟိုနိုင်ငံရေးပါတီများတာမကောင်းဘူးလို့ယူရပြောနိုင်မြင်မယ်လေဒီတန်းသားအရေးလို့လူနည်းစုတွေအတွက်ကိုစားပြုနိုင်မဲ့ပါတီမျိုးတွေရောမရှိပြင်ဘူးလားခင်ဗျာတခြားကြောင့်မဟုတ်ပါဘူးပါတီကြီးအနေချင်းတော့ပဲရှိမယ်ဆိုရင်ဟိုလူနည်းစုကိစ္စတွေမှာအာယုံဆိုင်မှုတွေမှာရောအားနည်းမသွားနိုင်ဘူးဆရာ
အဲမှန်ပါတယ်ကျွန်တော်တို့ဟိုပါတီစုံစနစ်အနာဂတ်စနစ်ကနေပြီးတော့ပါတီစုံစနစ်ကိုပြောင်းတာကိုနိုင်တာကျွန်တော်တို့တပါတီတဲကနေပြီးတော့ဟိုရေရှိအနာဝေဆွဲကင်ပြီးတော့ပြည်သူကိုအုပ်ချုပ်တဲ့အခါမှာတိုင်းပြည်ကိုအုပ်ချုပ်တဲ့အခါမှာလမ်းလွဲတွေမရောက်အောင်ဟောလမ်းမတွေမရောက်အောင်ကျွန်တော်တို့ဒီလူလူတို့အတွက်ရွေးချယ်ကြတာအများကြီးရှိလာပြီးတော့နိုင်ငံရေးသမားအချင်းချင်းလဲအတိုင်းပြည်ကိုအုပ်ချုပ်တဲ့နေရာမှာအကောင်ဆုံးအုပ်ချုပ်နိုင်တဲ့အတော်ဆုံးပုံပုံကိုရဖို့အတွက်ဒီနိုင်ငံရေးစနစ်ကပါတီကျော်နိုင်ငံရေးစနစ်ကခွင့်ပြုထားတာပဲဗျာအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးပါတီတွေများလာတယ်ဆိုတာကျွန်တော်တို့ဒီဒီမိုကရေစီပါတီကျော်ဒီမိုကရေစီစနစ်ကိုစပြီးတော့တဲ့အချိန်မှာဒါကတော့နိုင်ငံတော်တော်များများမှာဖုံးကံတွေဖြစ်နေတယ်လို့ထင်ပါတယ်အမေရိကန်နိုင်ငံမှာဆိုရင်လည်းသူတို့ဒီနိုင်ငံစတင်ပြီးထောင်ပြီးတော့ပါတီတွေစနစ်နဲ့လုပ်တဲ့အခါမှာပါတီတွေ200ကျော်လောက်တောင်ရှိတယ်လို့ကြားပြီးသတ်ပူးပါတယ်အဲ့တော့ဒီလိုဒီ passport support လို့ခေါ်တဲ့အခုလိုကျွန်တော်တို့ဒီနိုင်ငံအကုန်ယူဆိုတဲ့စနစ်ပေါ့နော်အခုလိုနိုင်ငံရေးစနစ်မျိုးကတော့ဒီရှိမှကြာလာတဲ့အခါမှာဒီလိုအခံဒီငဲတဲ့ပါတီကသူ့အလိုလိုသူကဟိုကြောက်သွားတာပေါ့ကြောက်သွားပြီးတဲ့အခါကျတော့ပါတီကြီး၃၄ခုလောက်ပဲပေါ့နော်၃၄ခုလောက်ပဲပြန်နေခဲ့တယ်တချို့တိုင်းပြည်မှာလည်းမခုလောက်ပဲအဓိကအဲ့လိုပြန်ကြတာမျိုးပေါ့ဆိုတော့ဒါကိုကျွန်တော်တို့ကဥပဒေကိုတားမြစ်ပြီးဥပဒေပြတ်ချမ်းပြီးတဲ့အခါကျတော့ကျွန်တော်တို့ဒီအမတ်နေရာဗနနေရာမရရင်ဖြတ်သိမ်းရမယ်ဆိုတာမျိုးတော့မပြတ်ချမ်းတဲ့မျိုးကိုထင်တယ်သူတတ်မှတ်ထားတဲ့ပါတီရဲ့အရေးအတွက်ရှိရင်ရှိတယ်လို့သူရှင်းပြန်ရင်ပြည့်တယ်လေ။နောက်မှတမိုင်းကနေပြီးတော့ဒါအလိုလိုဆုံးဖြတ်သွားလိမ့်မယ်လို့
ဟုတ်ကဲ့ဟုတ်လူထောက်ခံမှုလူထောက်ခံမှုမရှိရင်အလိုလိုသူကသူပျောက်သွားမယ်ဆိုတဲ့သဘောပေါ့ဆရာ
။မှန်ပါတယ်ခင်ဗျာ။မှန်ပါတယ်။
ဆိုတော့ဟိုဆရာဦးထင်ဆွေကိုလည်းမေးချင်ပါတယ်ဆရာကျွန်တော်ဒီပါတီဒီမြတ်မြတ်ဆဆရှိတာဟိုမကောင်းဘူးဆိုရင်လည်းပဲဟိုပါတီကြီးအာယုံမဆိုင်နိုင်မဲ့ကိစ္စတွေမှာတခြားဟိုပေါ့လေအာယုံပို့ပြီးတော့အာယုံဆိုင်နိုင်မဲ့ပါတီမျိုးတွေရောမရှိပြင်ဘူးလားဆရာ။
ဟုတ်ကဲ့ငယ်ပါတီတွေကတော့သူဒီဥပဒေရပဲပြည်ဘွန်ဂရစီတဘောရပဲပြည်ချီတာကတော့ဟိုကောင်းပါတယ်ခင်ဗျာကြိုးစားမှာအစ်စ်တွေပဲဖြစ်ဖြစ်ဟိုတိုင်းရင်းသားပါတီတွေပဲဖြစ်ဖြစ်ဟောရှိကိုရှိရမှာဒါပေမဲ့ဒီနေရာမှာအတီးတစ်တွေနဲ့တိုင်းရင်းသားပါတီတွေနောက်တိုင်းရင်းသားပါတီတွေရှိခြင်းနဲ့ရှိခြင်းအတွေ့အကျိုးနဲ့ လာကျွန်တော်တို့စဉ်းစားကြအချက်ကြီးတော့ရှိတယ်ခင်ဗျာဥပမာတိုင်းရင်းသားပါတီတွေခုလည်းရှိတယ်အရင်ကလည်းရှိခဲ့ပါတယ်အဲ့ဒီဒေတာတွေမှာတခြားပါတီတွေကနိုင်ငယ်တယ်ခင်ဗျာအဲ့တော့အဲ့ပါတီတွေပဲသူတို့ကဟိုနိုင်ရတာများပါတယ်ဒီအစဉ်လာလဲကျွန်တော်ဒီနေ့နောက်မျက်စိတဆုံးတော့ပြောင်းအောင်မဲ့အနေထားမရှိပါဘူးဒါလည်းဟိုဖြစ်တဲ့ကိစ္စဒါပေမဲ့ကျွန်တော်ဟိုအိန္ဒိယနိုင်ငံရဲ့ဥပမာတစ်ခုလေးပေါ့နော်အိန္ဒိယမှာကတော့နိုင်ငံရေးပါတီတွေအများကြီးရှိပါတယ်အဲ့မှာတိုင်းရင်းသားပါတီလို့မဟုတ်တော့လည်းပဲအဲ့ဒါနဲ့အလားတူတဲ့ပါတီတွေကိုသူတို့ကဒေတာဆရာပါတီလို့ခေါ်ကြတယ်ပေါ့နော်အဲ့ဒေတာဆရာပါတီတွေရှိခြင်းအပြင်ဖက်ဒရယ်ရဲ့ပုံစံအရဒေတာတစ်ခုချင်းကိုသူတို့ကပေါ်ဆောင်နိုင်တဲ့နိုင်ငံရေးပါတီတွေလို့ပေါ်လာတယ်အဲ့လိုပေါ်လာတဲ့အတွက်အထက်ကကြည့်ရင်ဒေတာအတွက်ကောင်းတယ်လို့ရှိပေမဲ့လို့နောက်အဲ့ဒီလိုဖြစ်တဲ့အတွက်အားနည်းချက်တွေတော်တော်များများကျွန်တော်တို့အိန္ဒိယရဲ့နမူနာမှာတွေ့ပါတယ်။ဘာတွေ့လဲဆိုတော့ဘဟုလို့ပြောတဲ့အလဲဟိုဒေလီလိုဒေတာကိုချစ်တဲ့ပါတီကြီးတွေကအပြတ်မနိုင်တဲ့အခါမျိုးမှာအဲ့လိုပါတီသေးလေးတွေကဘယင်းဟိုဖော်ထုတ်နိုင်တဲ့ဟိုဝန်ကြီးချုပ်ကိုရွေးနိုင်တဲ့အဆုံးဖြတ်ပေးနိုင်မယ်ပါတီလေးတွေဖြစ်သွားတယ်ခင်ဗျာနောက်တစ်ခါအဲ့ဒီဒေသဆိုင်ရာပါတီသေးလေးတွေကပိုးပြီးများလွန်လာတဲ့ခါမှာဒီမိုကရေစီသဘောအရကနေဒီစိတ်တစ်ပိုင်းတွေးဖီလာတယ်လို့တွေ့တယ်ဒါအိန္ဒိယနမူနာအဲ့တော့ဗမာနိုင်ငံမှာတော့ကျွန်တော်ချုပ်လိုက်လို့ရှိရင်တိုင်းလဲပါတီတွေဟာအရင်လည်းရှိတယ်အခုလည်းရှိတယ်နောက်ရှိလည်းပဲရှိမယ်အဲ့ဒီဒေသမှာတခြားပါတီတွေနိုင်ငံတွေဟိုသူတို့ကိုပိုင်တိုင်းရင်းသားပါတီတွေအာမကိုရလောက်ဖူးဆိုရင်တော့တခြားပါတီတွေဟိုရွေးချယ်ရတဲ့ဆင်လာခုပမာပြီးလုံခဲ့တဲ့ဆိုင်နဲ့ဆန်ကန်တွေမှာရှိနေတော့ဒီတိုင်းပဲဆက်သွားအောင်မလို့ကျွန်တော်ထင်နေရပြီးတော့ဟိုထူးခြားမယ်လို့တော့ကျွန်တော်တော့မယူဆဘူးခင်ဗျာ
ဟုတ်ကဲ့ပါဆရာဦးတင်းစေကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရှိနေပါသေးတယ်ဟိုတူကတော့ကိုနေဦးလင်းဖြစ်ပါတယ်ဟိုကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคครับเอาตัวออกอย่าเยอะว่าดูสิเนาะอีสมาชิกาขึ้นเลยเจ้าเลยพอเนาะประชาชนเลยเนี่ยไม่ชินแล้วจริงๆเรารู้เลจิจิเนี่ยโปรเฟชั่นแนลเลยไม่ผิดหรอกเนาะในไอ้ปาร์ตี้ในไอ้ลิตอรี่อ่ะโอ้ในไอ้ตมาริอ่ะไอ้หลูตั้วตื้อเนี่ยพอเนาะเออโปรเฟชั่นแนลไม่ผิดแต่ด้วยบาผิดล่ะเลยสรุปแต่ว่าในไอ้ปาร์ตี้สรุปในงานโหอุ้มส่งออกมั้ยแค่ที่ดูปกโกนี่เลยครับเออตัวรู้ว่าโปรเฟชั่นเนี่ยมันผิดแต่คําใต้จีมาเน่นน่ะเลยจนอเปลี่ยนน่ะยังไงป่ะเนาะอะไรเบคิกก็ซ่าละเลยสรุปโจอองคันโนฟิลเคก็တော့ไอ้หลูไปเจอโลยาเลยเนี่ยดูทีนเลยครับโอ้มหาดีหาโหจีล่ะอะเสร็จ90นาทีเนี่ย20นาทีลุงเหยียดอยู่สุพี่တော့อารมณ์ป้องพี่တော့ตะบาเนี่ยตะบาไม่ชี้ได้เลยป้องพี่တော့နိုင်ငံโหเปลี่ยนพี่တော့อู้ฉองโหเปลี่ยนเอาเลยสรุปละတွေ့ပါมั้ยเนาะကျွန်တော်ပြောချင်တာကတော့ professional ဖြစ်ဖို့နဲ့ age နဲ့ပေါ့နော်အဲ့လိုလူမျိုးတွေဖြစ်လာပါကြည့်လို့ဖြစ်ပါမှာလေဗျာ
โอเคနောက်ကိုနေဦးလင်းပြောတဲ့အထက်မှာကျွန်တော်လည်းဟိုအခုနည်းနည်းဟို current ကိစ္စလည်းဖြစ်နေတဲ့ကိစ္စတခုဟိုဆွေးနွေးကြတာတခုရှိပါတယ်ဟိုတခြား body Malaysia မှာဖြစ်သွားတာဆိုလို့ရှိရင်လည်း तू ကတကယ်ညမဟာသီယာအရင်တော့သူဟိုသူအာဏာရခဲ့တဲ့ပါတီကိုပဲသူကအတိုက်ခံနဲ့ပေါင်းပြီးပြန်ဆန့်ကျင်ပြီးတော့မှဝန်ကြီးချုပ်ပြန်ဖြစ်သွားရဲဆိုတော့ဒီနေရာမှာကျွန်တော်ဟိုဦးရထွန်းတို့ကိုလည်းမေးချင်တာကတော့ကျွန်တော်ဒီဟိုပါတီငယ်တွေရှိရမကောင်းဘူးဆိုပေမဲ့လည်းတကယ်တကယ်ပေါ့လေဟိုဟိုရှင်ပြိုင်တဲ့နေရာမှာဒီ channel ဒီပါတီကြီးတွေအနေနဲ့ဒီပါတီငယ်တွေနဲ့မဟာမိတ်ဖွဲ့ရမျိုးညွန်မောင်းဖွဲ့ရလူမျိုးနောက်ဆုံးမှာပူးပေါင်းဆောင်ရွက်ပြီးတော့လုပ်မယ်ဆိုရင်ရောဒီပါတီငယ်တွေရဲ့ဟိုရက်တည်ရဖြစ်နိုင်စရာလမ်းမရှိနိုင်ပါဘူးဆရာ
အဲရှိတယ်ပါတယ်ဟိုခုနကကျွန်တော်ပြောတဲ့ဥစ္စာကတော့မပြည့်စုံဘူးပေါ့နော်ဒီရေရှည်မှာ password support စနစ်ကပါတီကြီးနှစ်ခုသုံးခုလောက်ပဲအဲ့လိုကျန်နေဆိုတာကရတော့အချင်းတော့ကျွန်တော်တို့ဒီဟိုဟာပေါ့နော် federal စနစ်မဟုတ်တဲ့ military စနစ်တွေမှာအဲ့လိုမျိုးကိစ္စကိုရှင်းရှင်းရှားရှားတွေ့ရတာပေါ့ federal စနစ်တွေကတော့အခုကျွန်တော်တို့လိုနိုင်ငံမျိုးအခြေအနေကြတော့ခုနဆရာဒေါက်တာတင်းစုပြောတယ်လို့ပဲတိုင်းရင်းသားပါတီလေးတွေကတော့ตุเนียตุเตตาทောက်ขันหมู่ดิเนี่ยแท้ပြီးတော့ရှိနေအောင်မှာနောက်ဆိုလို့ရှိရင်ကျွန်တော်တို့ဟိုဘာတွေရှင်းရှင်းချာချာမြင်လာရမလဲဆိုဒီနယ်တွေမှာဒီနယ်တွတ်တော်ကိုယ်စားလှယ်ကြီးအများစုကအတိုင်းသားပါတီတွေကဖြစ်ပြီးတော့အဲ့ဒီဒီနယ်တချို့မှာဆိုလို့ရှိရင်အဲ့ဒီတိုင်းသားပါတီတွေကအစိုးရဖွဲ့နိုင်တာမျိုးဟိုဖွဲ့နိုင်တာပေါ့လေအဲ့တော့ကျွန်တော်ပြောခြင်းတဲ့သဘောကဒီလို
ပါတီလေးတွေရှိတဲ့ဥစ္စာမကောင်းဘူးလို့ဆိုတာမဟုတ်ဘူးဟိုဒီဟိုကျွန်တော်တို့ဒီပြည်သူလူထုတွေထဲမှာတည်ရှင်တဲ့ရွေးချယ်ကြရတယ်ရှိတယ်လို့သူအကျိုးစီးပွားပေါ့ရည်တည်မှုအကျိုးစီးပွားအလျောက်ငောင်းပါခြင်းနဲ့လူ့သမားလူ့သမားပါတီလူ့သမားလူ့သမားပါတီစသဖြင့်အဲ့လိုတွေရှိလာမယ်အဲ့တော့ခုနဦးဟောပြောနေတဲ့ဒီပါတီကြီးတစ်ခုကတော့အမဲအနာရနေပြီးရဲ့အခါကြတော့သူကတိုင်းပြည်ကိုအမှန်အုပ်ချုပ်တာမှလည်းချွေရင်းတဲ့အာဏာတဲ့တွေရှိလာပြီးတော့အဲ့ဒီဟာကိုကျွန်တော်တို့ပြန်မယ်ပြန်ပြီးတော့ဒီအနိုင်ပြန်ယူခြင်းလေဆိုရင်လည်းခုနဒီအတိုက်ခံပါတီတွေကနေပြီးတော့မြို့ပေါင်းတဘောမျိုးပေါ့အခုမလေးရှားမှလည်းဒီလိုမျိုးဖွဲ့ပြီးတော့ပြန်လို့ရှိရင်တော့နိုင်ရနိုင်တယ်အဲ့လိုမဟုတ်ဘဲနဲ့ကိုတရနဲ့ကိုအတိအကျပြန်နေကြလို့ရှိရင်တော့နိုင်ဖို့မလွယ်ဘူးအခုလည်းဒီလာမဲ့ဓာတ်ပြေးကောက်ပေါ်မှာကျွန်တော်အဲကြက်ခတ်ကြည့်တဲ့အခါကျတော့ NLD ကိုနိုင်ဖို့တော့စိတ်မလွယ်ဘူးတော်တော်များများနေရာတွေမှာဥပမာဒီချမ်းပြည်နယ်ကလက်ချားတို့ကျွန်တော်တို့ဒီရခိုင်က AND ကနိုင်ထားတဲ့နေရာတွေအဲ့နေရာတွေဆိုလို့ရှိရင်တော့တို့တိုင်းသားပါတီတွေပဲဆက်နိုင်တယ်ကျန်တဲ့နေရာတွေမှာဆိုလို့ရှိရင်လည်းကျန်တဲ့အတိုက်ခံပါတီတွေကအဲ့လိုမြေမောင်းမခွဲ့ဖွဲ့ပြီးတော့မပြန်နိုင်လို့ရှိရင်ဖိနယ်ဒီကိုနိုင်ဖို့မရဘူးလို့ကျွန်တော်အဲ့လိုပြန်တတ်ပါတယ်
။ဟုတ်ကဲ့ဆရာဦးရွှေချေစုပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပို့ပို့ထားတဲ့ပုံကိုတရားလည်းရှိပါတယ်။ဒီကုမျိုးသက်ကဦးလာထွန်းပါဦးလာထွန်းရဲ့ပေးစာကိုတော့မဆုမမဲဖတ်ပြပေးပါဦးခင
်ဗျ။ဂျားပြန်ရွေးကောက်ပွဲနဲ့တိုးလာတဲ့နိုင်ငံရေးပါတီတွေအကြောင်းကိုအပေါ်ယံရှက်ပြောမယ်ဆိုရင်တော့တောင်ကြီးဒလဟောထိုးဆင်းလာတဲ့အခါမှာအမိုက်တရိုက်တွေကလုံထွေးရောရှက်ပြီးမျောပါလာပြီးတော့ရေကျသွားတော့အမိုက်တရိုက်တွေရှုပ်ပွားကြံခဲ့သလိုပါပဲလို့ပြောလို့ရပါတယ်ဒီမိုကရေစီရေစည်းကတကယ်မဟုတ်သေးပေမဲ့အခွင့်အရေးမျောကိုတဲ့အုပ်စုလေးတွေဝင်ရှုပ်တဲ့သဘောပါပဲဒါလွယ်လွယ်ပြောတာဖြစ်ပေမဲ့မကြသေးတဲ့သမိုင်းဖြစ်ရကိုပြန်ကြည့်တယ်ဆိုရင်ရှစ်လေးလုံးပြီးတော့နိုင်ငံရေးပါတီဆိုတဲ့လူစုလေးတွေ200ကျော်ပေါ်ခဲ့ပါတယ်နောက်90ခုနှစ်ရွေးကောက်ပွဲနောက်ပိုင်းဖိနှိပ်မှုတွေတိုးလာတော့အဲ့ဒီပါတီဆိုတာတွေဘာသာမှမကြရတော့ပဲကျက်ပြောက်နှက်ပြောက်ဖြစ်ကုန်တာကြည့်လေအခုဟာကအလေးနဲ့ပြောရရင်စိတ်ပြက်စရာဖြစ်ရပါစီးပွားရေးကုန်စည်လုံးကြီးမြင့်တဲ့ပြဿနာလူမျိုးစုရေးနဲ့လူမျိုးရေးဒုက္ခတွေပြဿနာငြိမ်းချမ်းရေးနဲ့စစ်ပွဲတွေပြဿနာမွေးဇေဝတွေဒလဟောထွက်နေတဲ့ပြဿနာဆိုးဝါးတဲ့လူကုန်ကူးမှုနဲ့ရွှေ့ပြောင်းလုပ်သားပြဿနာတဘာဝတန်ဝင်ကျင်ပျက်စီးမှုနဲ့တယံဇာတတုဖော်မှုပြဿနာစတဲ့ပြဿနာပေါင်း 16,000 အရေးတွေမှာနိုင်ငံရေးကောင်းဆောင်လို့ရွေးကောက်ပွဲဝင်မဲ့ဘဲပုတ်ကိုကြီးတယောက်စီကမှဘာတမ်းမှမကြရပဲရွေးကောက်ပွဲဝင်ကြမယ်ဆိုတော့ဘာလုပ်နေကြတာလဲလို့မေးစရာပါတိုင်းပြည်မှာထက်မြက်တဲ့ခေါင်းဆောင်နဲ့ဩဇာရှိတဲ့နိုင်ငံရေးပါတီအမှန်တကယ်လိုအပ်နေပါတယ်နေချင်းညာချင်းလည်းမဖြစ်နိုင်ပါဘူးပြောချင်တာကအဲ့ဒီလိုလိုအပ်တဲ့ပါတီမျိုးဖြစ်လာအောင်ပါတီ3-4ခုလောက်ကဖြစ်ဖြစ်မြောက်မြောက်စ조사တင်ပါတယ်လို့ပြောချင်ပါတယ်လို့ရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါဒါတော့ဥလာထွန်းဆာပါသူ့ထဲမှာတော့ဒီမူဝါဒတွေကိုခိုင်ခိုင်မာဆုတ်ခံပြောနိုင်တဲ့နိုင်ငံရေးပါတီတွေဖြစ်ဖို့လိုတာကိုထောက်ပြပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်လည်းအဆုံးသတ်ဖို့တမင်းနဲ့လောက်တော့ကျန်ပါသေးတယ်ဆရာဦးတင့်ဆွေသဘောထားသိကြပါတယ်ခင်ဗျာဆိုတော့ကျွန်တော်နိုင်ငံရေးပါတီမြန်မာနိုင်ငံမှာအားကောင်းလာနိုင်မဲ့ရေကန်မြေကန်ကောင်းနေရှိဖို့ဆိုရင်ကျွန်တော်တို့ဘလို့အခြေအနေမျိုးတွေဖန်တီးနိုင်ဖို့လိုမလဲခင်ဗျာ
အခုလည်းပဲကျွန်တော်မြင်တာရေကန်မြေကန်ကောင်းတယ်လို့တော့ကျွန်တော်မြင်တယ်ခင်ဗျာသို့သော်လည်းပဲခုနကဟိုစာရေးပြီးတော့ပြောတဲ့ပုဂ္ဂိုလ်တူလို့ပေါ့ကျွန်တော်တို့ဟိုနိုင်ငံရေးပါတီရဲ့ဒီဟိုကတကယ်ခိုင်ခိုင်မာမာမဟုတ်တယ်လည်းပါနေတယ်ခွင့်ရဒါလည်းကျွန်တော်ရှစ်ချောင်းလည်းရှိနေအောင်မယ်ထင်တယ်သို့သော်လည်းပဲအခိုင်အမာဖြစ်တဲ့ပါတီကြီးတွေကလည်းပဲသူတို့ရဲ့အားနည်းချက်ရှိတာတွေကိုပြင်ပြီးတော့တိတိကောင်းအောင်ကြိုးစားနေကြတယ်လို့မြင်နေတယ်ပမာနိုင်ငံမှာနိုင်ငံရေးပါတီရဲ့ခန့်ကဏ္ဍဟာဟိုကောင်းတဲ့ကောင်းပြီးတော့ခိုင်မာတဲ့ခိုင်မာလာစရာတော့ရှိတယ်သို့တော့ဒီနေ့အချိန်ကြီးကတော့တိတ်ပြီးတော့ကျွန်တော်အမြင်ပြောရင်အားမရလာဘူးခင်ဗျာအလားလာတော့ကောင်းပါလိမ့်မယ
်ဟုတ်ကဲ့ဆရာဦးရဲ့ထုံးအောင်ခင်ဗျာကျွန်တော်တို့အချိန်နဲ့ရပါသေးဟိုကျွန်တော်ဒီနိုင်ငံရေးပါတီအားကောင်းလာဖို့ဆိုရင်ဘာတွေလုပ်ဖို့အရေးကြီးလို့နေလဲခင်ဗျာ
နိုင်ငံရေးပါတီတွေအားကောင်းလာဖို့ဆိုရင်တော့ပထမဦးဆုံးကတော့ကျွန်တော်တို့ဒီခုနရှင်းလင်းသွားကြတယ်လို့ပဲမူဝါဒတွေ policy တွေကိုပါတီကယုံကြည်တဲ့လမ်းစဉ်တွေအဲ့ဒါတွေကိုကျွန်တော်လူသိရှင်ကြားချပြပြီးတော့ပါတီတွေဟိုပြည်သူလူထုတွေများများပြအောင်ကျွန်တော်လုပ်ဖို့လိုတာပေါ့လေများများပြတဲ့အခါမှန်ကန်တဲ့သူပြောဆိုထားတဲ့လမ်းစဉ်တွေကအရှင်မြတ်ကိုက်နေတယ်ဆိုရင်တော့ဒီလူတွေကမှပို့ပြီးတော့ဒီထောက်ခံမှုတွေရမှာပေါ့နောက်တစ်ချက်ကတော့ပါတီတည်ဆောက်ရေးပေါ့အခုကျွန်တော်တို့တွေ့နေရတာကနိုင်ငံရေးပါတီတွေကိုဒီမိုကရေစီမီးကျကျွန်တော်တို့ဘဟုချုပ်ဘမိုးလီမီတာဘောကဒီစစ်ကောင်းကောင်းကမျိုးစနစ်နဲ့အဲဒီအစ်စ ထောက်တဲ့ပါတီကနည်းနေတယ်အဲ့ဒီအလေးအကျင့်မရှိတယ်လို့ဖြစ်နေတာပေါ့နော်အဲ့တော့ဟိုကြေကနာတွေဖြစ်လာလို့ရှိရင်အဲ့ဒီတူတူယောက်ထဲရဲ့ဟိုကနေအမိတ်နဲ့ဆုံးဖြတ်ချက်နဲ့ညှင်းပြချက်နဲ့ဆုံးဖြတ်တာမျိုးတွေဖြစ်နေတဲ့အခါကျတော့ဟိုပါတီစည်းရုံးရေးတွေနဲ့ဖြစ်ကြပြီးတော့တော်တော်လေး
ဒါပါတီဘက်ဒီဆောင်နဲ့ပိုင်းအောင်လေဟုတ်ကဲ့လို့ပြောတာပေါ့နော်။ဟုတ်ကဲ့ပြင်နေဆွေးနွေးပြီးတဲ့ဦးရဲ့ထွန်းဒေါက်တာတင့်ဆွေကိုရင်ပါဝင်ဆွေးနွေးသူတွေစာရေးပေးဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
ကောင်းလေးဥစီစဉ်ပြီးတော့ထုတ်လို့ဒီကိုညံဝဲအောင်လို့နဲ့ဒီတင်ဆက်ပြီးတဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
။ဘာဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာတည်တခြင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။
ဒီအမေရိကန်တန်ကနေတနင်္ဂနွေနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီနေ့9နာရီအထိလိုင်းဒိုမီတာ16 19နဲ့24ဒီဂရီကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီအမေမြန်မာပိုင်းရဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်နေ့မကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်အကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ပြည်သင်းနိုင်ငံမှာမနေ့ကစနေနေ့ကဒီအကြမ်းဖက်သမားတဦးကဓာတ်နဲ့တိုက်ခိုက်တာကြောင့်လူတဦးထက်မနည်းသေဆုံးပြီးတော့၄ဦးလောက်ဒဏ်ရာရသွားပါတယ်။ဒီတိုက်ခိုက်သူဟာအစွမ်းရောက်လှရှားမှုအဖွဲ့ဝင်တဦးဖြစ်တယ်လို့ IS အကြမ်းဖက်အဖွဲ့သတင်းဌာနကပြောဆိုပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံမှာအစွမ်းရောက်အဖွဲ့တွေကိုချိန်မုံနေတဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ IS အဖွဲ့ရဲ့လုံဆော်စီရင်မှုကြောင့်အခုလိုတိုက်ခိုက်တာလို့အကြမ်းဖက်တွေရဲ့ AMEC သတင်းဌာနကဒီကနေ့မနေ့ဆော်ပိုင်းမှာပြောပါတယ်။ဒါပေမဲ့လည်းသေဆုံးသူဟာဘသူဘွားဖြစ်တယ်ဆိုတာမျိုးကိုတော့အထောက်အထားနဲ့အတိအကျပြောဆိုနိုင်တာမျိုးမရှိပါဘူး။အဲဒီတိုက်ခိုက်သူဟာဒီတိုက်ခိုက်တဲ့အချိန်မှာဖျားသခင်ကမြင့်မြတ်တယ်ဆိုပြီးတော့အော်ဟစ်ကြွေးကြော်ကြောင်းလဲဒီပြင်သစ်ပဲရစ်မြို့တော်ရဲ့အစိုးရဒီရှေ့နေတဦးကတရင်တော့တွေကိုပြောပါတယ်ပြည်내သမ္မတအီမနျူအယ်မက်ခရွန်ကတော့လွတ်လပ်မှုရဲ့ရန်သူတော်တွေနဲ့ဘယ်တော့မှဆက်ဆက်ကြီးမှာမဟုတ်ဘူးလို့ဆိုပါတယ်ဒါပြင်ဂျန်ဖက်သမားကိုတုတ်တင်နှံခဲ့တဲ့ရဲတပ်ဖွဲ့ကလည်းချီးကျူးပြောဆိုသလိုဒဏ်ရာရသေဆုံးသူတွေအတွက်လည်းဝမ်းနဲ့ကြောင်းတည်တာမှရေးသားပါတယ်ဆိုမာလီယာလူမျိုးရေးတပ်ဖွဲ့တွေကြောတော့နောက်ခံပေးထားတဲ့ရွာသားတွေနဲ့အယ်ရှာဘက်စစ်သည်ကြောတွေရဲ့တိုက်ပွဲတွေအတွင်းစစ်သည်ကြော3ဦးထက်မနည်းသေဆုံးသွားတယ်လို့မြင့်မြင့်သက်သေတွေနဲ့အာဏာပိုင်တွေကပြောပါတယ်ဆိုမာလီယာအလယ်ပိုင်းဂျလာလခီမြို့အနီးကဒီလူသူရောက်ပေါက်နေတဲ့ဟာဖယ်လိုလီရွာသားတွေစီကနေဒီအယ်ရှာဘက်စစ်သေးကြတွေဟာဆက်ကြီးကောက်ခံတာကြောင့်မနေ့ကစနေနေ့မှာတိုက်ပွဲဖြစ်ပွားခဲ့တာပါရွာသားတွေစီကနေအခုလိုမျိုးဒီတိုက်ပွဲတွေဖြစ်ပွားတဲ့အတွင်းလူ73ဦးသေဆုံးသွားပါတယ်ခင်ဗျာ
နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကြီးညာသွားခဲ့တာဖြစ်ပါတယ်ဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖောလာဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာပါ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပူရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America,
Washington.